Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့တစ်ဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ6ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းမီတာ3040 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်ဝင်းယူတင်ဆက်သွားမှာပါ
။ကျွန်တော်ကျော်စန်သာပါ42ဦးမြောက်American Bianzu Samra Josh H.W. Bush ရဲ့ Yuklaha Texas ပြည်နယ် Houston မြို့ကိုရောက်ရှိသွားပါပြီ။ Afghan ညီညာရေးအတွက် American နဲ့ပူးပေါင်းဆောင်ရွက်ရေးကို Pakistan ဝန်ကြီးချုပ်ကဆန့်သစ်လိုက်ပါတယ်။မြန်မာသားနာရေးဝန်ကြီးရဲ့ပြောစကားကိုမချေနှက်လို့မြန်မာသားမကြီးကို Bangladesh နိုင်ငံကြားရေးယူကဆင့်ခေါ်ခဲ့ပါတယ်။ဒီလိုအရေးကြီးသတင်းတွေကိုဒေါက်တာမျိုးသက်နဲ့အတူကြေညာမှာဖြစ်ပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ Washington DC မြို့တော်မှာကျင်းပနေတဲ့42ဦးမြောက် Samra Josh H.W. Bush ရဲ့အခမ်းအနားမှာတော့
When the history books are written they will say that George H.W. Bush was a great president of the United States
တာဖြစ်သူသမရဟောင်း George W. Bush ဘာတွေပြောသွားသလဲဆိုတာကိုသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒါအပြင်သာသနာရေးဝန်ကြီးရဲ့အမှတ်ချက်နဲ့ပတ်သက်လို့တင်ပြချက်မဟုတ်နားဆင်ရမှာဖြစ်တယ်လို့ဂျမ်ဘန်သမကြီးနဲ့လည်းတွေ့ဆုံမေးမြန်းခန်းကိုတင်ဆက်အောင်ပါမှာအခုရင်ဆုံးတော့ကြာသာပတိနေမနဲ့ခင်ထိတ်တန်းအောင်နိုင်ငံကာသတင်းတွေကိုဦးကျော်စန္ဒာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
42မြောက်အမေရိကန်သမ္မတဟောင်း George H.W. Bush အတွက်ပြုလုပ်တဲ့နိုင်ငံတော်ဇာပနာအခမ်းအနားကို Washington မြို့တော် National Cathedral ဖျားရှိခိုးကျောင်းမှာဘုရင့်တွေကကျင်းပခဲ့ပါတယ်အမေရိကန်ထိတ်တန်းနိုင်ငံရေးခေါင်းဆောင်တွေနဲ့အတူကမ္ဘာထိတ်တန်းကလက်ရှိခေါင်းဆောင်တွေပါတက်ရောက်ပြီးနိုင်ငံသားတွေလည်းတရားသွားရောက်ကာဝပြုခဲ့ကြပါတယ်။အဲဒီအခမ်းအနားမှာအချိန်ကာလအဖြစ်ဆယ်စုနှစ်နှစ်ချီကွာဝေးနေသူတွေနိုင်ငံရေးအဖြစ်လောလောဆယ်သဘောထားကွဲနေသူတွေအတူတကွဆုံစည်းခဲ့ရတာလည်းဖြစ်ပါတယ်။သမ္မတဘုရားမိသားစုနဲ့လူသိရှင်များအခြေအတင်ဖြစ်ခဲ့တဲ့လက်ရှိသမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဟူးနေ့ကိုနိုင်ငံလုံးကျိုးဝန်ထမ်းရောင်းနေအဖြစ်သတ်မှတ်ပြီးဘုရားမိသားစုတဲခိုတဲ့နေရာကိုလည်းမိနစ်20လောက်သွားရောက်ခဲ့ပါတယ်။ဒါပေမဲ့ကွန်ဂရက်လွှတ်တော်ခန်းမမှာဂုဏ်ပြုခံဖို့မစ္စတာဘုရှ်ရဲ့အလောင်းပြင်ဆင်ထားပြီးဂုဏ်ပြုစကားပြောကြရတဲ့အထက်မှာတော့သမ္မတဘုရှ်မပါဝင်ခဲ့ပါဘူးမစ္စတာဘုရှ်ယုကလကူသက်ဆောင်လာတဲ့လေယာဉ်ဟာဒေသစံတော်ချိန်ဗုဒ္ဓဟူးနေ့ညနေပိုင်းမှာတက်ဆက်ပြည်နယ်ဟူစတန်မြို့အလင်တန်လေယာဉ်ခွင်းကိုဆင်းသက်ခဲ့ပါပြီဟူစတန်မြို့ကအားကစားအကျော်မော်တွေပါဝင်ဖိတ်ကြားထားသူ300လောက်ကြိုဆိုခဲ့ကြပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုယ်သူအခွန်စည်းကြသူလို့ကြွေးကြော်ခဲ့တဲ့နောက်အင်ကာနေကကမ္ဘာဈေးကွက်တက်တက်ခါနှုတ်ခတ်သွားခဲ့တာဖြစ်ပြီးဗိုလ်တပူးနေမှာတော့သမ္မတကသူ့ Twitter ကနေအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်တွေညှိနှိုင်းမှုတွေလုပ်မယ်လို့ဇက်တိုက်ရေးသားခဲ့ပါတယ်တရုတ်နိုင်ငံကအမေရိကန်ရဲ့ပဲပုတ်ပဲနဲ့တဘာဝတိုင်းဝင်တွေပြန်ပြီးဝယ်ယူဖို့အတွက်စီစဉ်နေကြောင်းနဲ့တရုတ်ကအမေရိကန်ထွက်ကုန်တွေကိုချက်ချင်းစပြီးဝယ်ဖို့အတွက်သဘောတူခဲ့တယ်လို့လည်း Twitter မှာရေးပါတယ်။ဒါပြင်သမ္မတရှီကျင်ပင်ဟာမကြားသေးခင်ကအာဂျင်တီးနားကသူတို့နှုတ်ရတွေ့ဆုံပွဲမှာပြောကြားခဲ့တဲ့မြတ်ကိုပြောသလိုလုပ်မဲ့သူလို့သူယုံကြည်ကြောင်းဒါအမေရိကန်တဲ့ရောက်အောင် Fentanyl မူရစေတင်သွင်းသူတွေကိုရာဇဝဲကြောင်းရအရေးယူမယ်လို့ကတိပေးတာပါပါဝင်တယ်လို့ပြောပါတယ်။သမ္မတထရမ့်ရဲ့အင်ကန်နဲ့ Twitter ရေးသားချက်တွေနောက်ပိုင်း American တရုတ်ကုန်သွယ်ရေးဆိုင်ရာထိလွယ်ရှာတွေအခြေအနေအတွက်သတိပေးတဲ့အနေနဲ့ကမ္ဘာတစ်လွှာ Stock Share စီးပွားထိုးကြခဲ့တာပါ။နောက်တစ်နေ့ဖြစ်တဲ့ဗုဒ္ဓဖူးနေ့မှာသမ္မတကအခုလိုအပြုသဘောဆောင်တဲ့မှတ်ချက်တွေပြန်ပြီးရေးသားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်သူ့ကိုယ်သူအခွန်စည်းကြသူဖြစ်ကြောင်းကြေညာပြီး American ရဲ့ကြွယ်ဝမှုကိုထိပါဖို့ကြံရည်သူတိုင်းပြန်လည်ပေးဆပ်ရမယ်လို့ရေးသားခဲ့တဲ့နောက် American ဥရောပနဲ့အာရှ Stock Share စီးပွားတဟုံတို့ထိုးကြသွားကြတာဖြစ်ပါတယ
်အာဖဂန်နစ္စတန်မှာဆက်စစ်နှစ်တန်းရှိလာခဲ့ပြီဖြစ်တဲ့စစ်ပွဲအဆုံးသတ်နိုင်ဖို့အတွက်တာလီဘန်တွေနဲ့နိုင်ငံရေးပြည်လည်မှုရရှိရေးမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်ကိုပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်ကပြန်လည်ဆန့်သစ်လိုက်ပါတယ်အာဖဂန်ညီညာရေးနဲ့ပြန်လည်သစ်မြေရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇလာမေခလာဇစ်နဲ့တွေ့ဆုံစဉ်မှာဝန်ကြီးချုပ်ခန်ကဒီကိစ္စကိုပြောကြားလိုက်တာပါသူဟာအာဖဂန်ညီညာရေးနဲ့ပြန်လည်စစ်မြေရေးကိုနိုင်ငံရေးနည်းနဲ့အဖြေရှာဖို့လိုလာတယ်လို့လည်းဗုဒ္ဓဟူးနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်ပြည်ပခါအတွက်နိုင်ငံရေးရအဖြေရှာရမှာကူညီဖို့ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြစ်တာရက်ခံခဲ့ပြီးတဲ့နောက်အထူးကိုယ်စားလှယ်ဇာလ်မေခါလီဇတ်ပါကစ္စတန်ကိုရောက်ရှိလာတာဖြစ်ပါတယ်။ပါကစ္စတန်မှာနိုင်ငံဘွားဖြစ်တဲ့ဇာလ်မေခါလီဇတ်ကိုအာဖဂန်နိုင်ငံစီစီလိုပီညီညာရေးမှာတာလီဘန်တွေပါဝင်အောင်ဆွဲဆောင်ဖို့တာဝန်ပေးထားတာဖြစ်ပါတယ်။ အမေရိကန်နဲ့အာဖဂန်အရာစီတွေကတော့ပါကစ္စတန်ဟာတာလီဘန်ခေါင်းဆောင်တွေကိုအပြစ်အမြောက်လုပ်နေတယ်လို့ကာလာတာရှီဆွဆွဲပြောဆိုနေကြတာလည်းဖြစ်ပါတယ်
။ကဘာကြီးပူနေစေတဲ့တံငွေထုတ်လုပ်မှုကဒီနှစ်ထဲမှာစံချိန်တင်လောက်အောင်အများဆုံးဖြစ်ခဲ့တယ်လို့အစိုးရခန်းစားအသက်မှာဖော်ပြလိုက်ပါတယ်။ကဘာကြီးပူနေမှုရဲ့အဆုံးဆုံးရိုက်ခတ်မှုတွေမကြုံရစေဖို့အတွက်2015ခုနှစ်ကပါရီသဘောတူစာချုပ်မှာသတ်မှတ်ထားတဲ့စံကိုရောက်ဖို့အတွက်တိုက်ဝဲနေတယ်ဆိုတော့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစိုးရခန်းစားကနေပြီးတော့အချက်လက်တွေကပြသနေပါတယ်။ကုလသမဂ္ဂညှိနှိုင်းရေးမှူးရဲ့ပိုလန်နိုင်ငံမှာအခုနောက်ဆုံးတွေ့ဆုံဆွေးနွေးကြတဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာအစည်းအဝေးမှာအခုလိုအချက်လက်တွေကိုသိလာရတာပါဒီနေ့ထဲမှာဖန်လုံရင်တန်းွေထုတ်လုပ်မှုက 1.8 ရာနှုန်းတိုးလာခဲ့တာဖြစ်ပြီးမနစ်ကတော့ 1.6 ရာနှုန်းတိုးတာပါအဲ့ဒီမတိုင်ခင်အရင်3-2တုန်းကတော့ဖန်လုံရင်တန်းွေထုတ်လုပ်မှုကတည်ငြိမ်နေခဲ့ပါတယ်ဒီနေ့ကအရင်နှစ်တွင်နဲ့မတူတမူထူးခြားတာဖြစ်နိုင်တယ်လို့ East Angela တက်ကတော်ကစာရန်ပြုစုသူကွန်နက်လီကောကပြောပါတယ်ဖန်လုံရင်တန်းွေထုတ်လုပ်မှုကတနေ့တခြားတိုးနေတာလည်းဖြစ်နိုင်တယ်လို့သူကပြောပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဟိုရှင်အမျိုးရာဗီဝေးသတင်းတွေဆက်လက်ပြောပြနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံကိုချီတက်အောင်ဘင်္ဂလားဒေ့ရှ်ကသွေးထုတ်နေတယ်လို့ဆွဆွဲပြောဆိုခဲ့တဲ့အတွက်မြန်မာအစိုးရဝန်ကြီးတူတောင်းပန်ရမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံမကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ယုံအတွင်းဝန်ရတဘုတ်ချုပ်ကြီးအငြိမ်းစားခရရှစ်အလမ်စင်ခေါ်ပြီးမြန်မာဝန်ကြီးရဲ့တာဝန်မဲ့ခွဲခြားနှိမ်ချပြောဆိုတဲ့အတွက်သူ့အစိုးရအနေနဲ့အထူးစိတ်မချမ်းမြေ့ဖြစ်ရကြောင်းပြောဆိုလိုက်တာပါမြန်မာဝန်ကြီးရဲ့ဒီလိုပြောကြားချက်တွေဟာနိုင်ငံဆက်ဆံရေးအတွက်လည်းမကောင်းဘူးအထူးသဖြင့်ရိုဟင်ဂျာတွေပြန်ပို့ရေးကိစ္စအတွက်လုံးဝမကောင်းဘူးလို့လည်းဘင်္ဂလားဒေ့ရှ်အရာကြီးကပြောကြောင်းဒက်ကာထရီဘျူန်သတင်းစာမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံထဲဝင်ရောက်ချစ်တဲ့အောင်ဘင်္ဂလားဒေ့ရှ်အစိုးရဆွေးထုတ်မြောက်ကော်လုပ်နေတယ်။တခါစခန်းထဲမှာသူ့ခေါ်ဘင်္ဂလီလူငယ်တွေကိုထမင်းကျွေးပြီးသူတို့မြန်မာနိုင်ငံထဲကိုတကယ်ဝင်ရောက်ချစ်တဲ့အောင်လှုံ့ဆော်နေတယ်။ဒါဟာလူရည်ပောက်ကွဲနေတဲ့ဘင်္ဂလားဒေ့ရှ်ရဲ့ရည်မှန်းချက်ပန်းတိုင်ဖြစ်တယ်လို့မြန်မာဝန်ကြီးကပြောကြားကြောင်းဒက်ကာထရီဘျူန်မှာဖော်ပြထားပါတယ်။
စီးရီးယားနိုင်ငံကအားရစစ်တွေးကြော်တွေဟာသူတို့တချင်ကတင်ပိုက်ထားတဲ့နေရာအတော်များများကိုဆုံးရှုံးခဲ့ရပေမယ့်အခုတော့စီးရီးယားရှေ့ပိုင်းဒေသကသူတို့ရဲ့နောက်ဆုံးအမာခံဒေသမှာအမေရိကန်ရဲ့ကြောတောင်နက္ခံပေးထားတဲ့တပ်တွေကိုတိုက်ခိုက်ဖို့အတွက်တပ်ဆွဲထားပါတယ်။စီးရီးယား Deir ez-Zor ခေမရှိတဲ့ဟာဂျန်မြို့တော်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးတော့အဲဒီမှာကျဉ်းကျန်တဲ့အားရစစ်တွေးကြော်တွေကိုရှင်းထုတ်ဖို့ကြိုးစားနေတဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါ။ဒါပေမဲ့ဒေသခံတွေကတော့ IS တပ်သားတွေကဟာဂျန်မှာချိုးစစ်ဆင်ပြီးစီးရီးယားရှေ့ပိုင်းဥတီသွားနေပြီလို့ပြောပါတယ်။ဗြိတိန်ခြေဆက်စီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကြီးကတော့လွန်ခဲ့တဲ့24နှစ်အတွင်း SDF တွေ IS တွေကြတွေပို့ပြီးဖိအားပေးဖို့တပ်ကူတွေခေါ်ခဲ့တယ်လို့ပြောပါတယ်
။ယမန်နိုင်ငံမှာ sorry ကြောထောက်နောက်ခံပြုနိုင်ငံတကာအသိမပြုအစိုးရနဲ့အီရန်ကကူညီပံ့ပိုးထားတဲ့ဟူသီသဘုံတို့အကြားအကျဉ်းသားအများအပြားအပြန်အလှန်ဖလှယ်ရေးသဘောတူညီချက်တရက်ကိုဘလူးနဲ့တေဝင်ဆွေးနွေးပွဲမစတင်ခင်မှာပဲရရှိလိုက်ကြပါတယ်။အကျဉ်းသား1500ခန်းစီကိုအပြန်အလှန်လဲလှယ်ကြမယ်လို့သိရပါတယ်။မအောင်မြင်ခဲ့တဲ့အစာပြုံးမှုတွေရှိခဲ့ပြီးတဲ့နောက်အမေရိကန်နဲ့အနောက်နိုင်ငံတွေရဲ့ဖိအားပေးမှုပြင်းထန်လာခြင်းပြည်တွင်းဆစ်ဖြစ်နေတဲ့အင်အားနှစ်ခုတို့ဟာကုလသမဂ္ဂရဲ့ရာဝင်စစ်ဆေးမှုနဲ့ဆွေးနွေးနိုင်ငံမှာဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒါပေမဲ့သတိထားစောင့်ကြည့်နေရပြီးနှစ်ဖက်အကြားအပြန်အလှန်အလျော့ပေးလိုက်လျှော့မှုကြီးကြီးမားမားရှိလာမှာမဟုတ်ဘဲစစ်ချိန်ချောချဖို့လောက်သာအလားအလာရှိနေတယ်လို့သံတမန်တွေကဆိုကြပါတယ်ဒီဂျီမင်းပြည်တွင်းဆက်ဟာကမ္ဘာပေါ်မှာဆန္ဒမှုဘေးဆိုးပြဿနာတွေအနေနဲ့အဆိုးရွားဆုံးဖြစ်တယ်လို့ကုလသမဂ္ဂဆန္ဒရိက္ခာဆိုင်ရာအစည်းအဝေးအကြီးအကဲကပြောကြားလိုက်ပါတယ
်အီဂျစ်ပြုရှင်မင်းသမီးရန်နီယူဆဖာပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပတဲ့ရုပ်ရှင်ပွဲတော်မှာသူ့ရဲ့ဝတ်စားဆင်မှုနဲ့ပတ်သက်ပြီးအဆိုးရွားရှိနေတွေရဲ့မေးမြန်းမှုကိုဗိုလ်တပူးနေမှာရင်ဆိုင်ဖြေရှင်းရပါတယ်မိကွန်းတွေဖြေရှားပြီးမှစုံစမ်းစစ်ဆေးမှုခေတ္တရက်ဆိုင်မီသူ့ကိုပြန်ခွင့်ပေးပါတယ်နောက်ယုံချင်းက January 12ရက်နေ့ဖြစ်ပြီးဝတ်စားဆင်မှုဆန်ရဆိုးဝါးတောင်းကျမှုရှိတယ်ဆိုတာစစ်ဆေးကျင်သူဟာထောင်ဒဏ်5နှစ်ပြစ်ဒဏ်ကြာခံရဖို့ရှိပါတယ
်
ကြာသပတင်းမနေ့ကင်းထိတန်းရောက်နိုင်ငံတကာသတင်းတွေကိုဥကျော်ဇန်တာနဲ့ဒေါကင်မျိုးသက်တို့ပြောပြခဲ့ကြတာပါအခုတော့နိုင်ငံတကာနဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဆက်တိုက်တင်ဆက်သွားပါမယ်ဒီဇင်ဘာလ5ရက်ဗုဒ္ဓနေ့မှာဝါရှင်တန် DC က National Cathedral ဘုရားကျောင်းမှာကျင်းပတဲ့အမေရိကန်ပြည်ထောင်စုရဲ့ 41ဆက်မြောက်သမ္မတ George H.W. Bush အတွက်နိုင်ငံတော်ဇာပနအခမ်းအနားကိုအထင်ကရအမေရိကန်နိုင်ငံရေးခေါင်းဆောင်တွေနဲ့ကမ္ဘာတစ်ဝှမ်းကလက်ရှိနဲ့အနားယူပြီးသားခေါင်းဆောင်တွေပါတက်ရောက်ခဲ့ကြပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ပြောပြမှာပါ
။သမ္မတဟောင်းတွေဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့ဟာလည်းလက်ရှိသမ္မတ Donald Trump နဲ့အတူကွယ်လွန်သူသမ္မတ George H.W. Bush ရဲ့ဇာပနအခမ်းအနားကိုတက်ရောက်လာကြပြီးကွယ်လွန်သူသမ္မတ Bush အတွက်သူရဲ့သားဖြစ်သူအမေရိကန်ရဲ့43ဆမြောက်သမ္မတ George W. Bush ရဲ့ဂုဏ်ပြုအောက်မေ့ပွဲစကားတွေကိုနားထောင်ခဲ့ကြပါလေ
The best father a son or daughter could have
ကျွန်တော်တို့သားတွေသမီးတွေအတွက်အကောင်းဆုံးဖခင်ကိုရခဲ့တာပါညီမလေး Robin ကိုဖက်ထားရင်မိမိလက်ကိုဆုပ်ထားတဲ့ဖဖေးရဲ့အပြုံးကိုအခုသူ့ကိုတန်တားရခြင်းမှာပြန်မြင်အောင်မိပါတယ
်ဖိတ်ကြားထားတဲ့ Ethereal တွေနဲ့ပြည့်နေတဲ့ Cathedral ဘုရားကျောင်းရဲ့ခန်းမထဲမှာသမ္မတဟောင်း Bush ကသူ့ဖခင်ရဲ့ဆုံးမစကားတွေကိုပြန်ပြောင်းပြောကြားခဲ့တာပ
ါ He showed me what it means to be a president who serves with integrity and leads with courage
။ဒီတိုင်းပြည်နဲ့ပြည်သူတွေအပေါ်ရင်ထဲကနင်းနေကာကချစ်မြတ်လို့ဂုဏ်သိက္ခာရှိရှိနဲ့အရာရာကိုတတ်တည်ရှိရှိဥဆောင်လုပ်ရမယ်ဆိုတာကိုသူကတင်ပြခဲ့ပါတယ်။သူ့ရဲ့တမန်ကြောင့်စာအုပ်ထွက်ပေါ်လာတဲ့အခါမှာတော့ George H.W. Bush ဟာအမေရိကန်ပြည်ထောင်စုရဲ့ကြီးမြတ်တဲ့သမ္မတတယောက်ဖြစ်တယ်လို့တတ်တမန်ရေးကိစ္စရမှာအထူးကြွမ်းကျင်သူခက်ခဲတဲ့ကာလတွေမှာအောင်မြင်အောင်ဥဆောင်နိုင်တဲ့ကာကွယ်ရေးဦးစီးချုပ်တယောက်ဖြစ်ုံမကအများလေးစားရတဲ့တိတ်ခါနဲ့တမာရရှိတဲ့သမ္မတတယောက်ဖြစ်တယ်လို့ရေးသားကြပါတယ
်။ကွယ်လွန်သူသမ္မတ Bush ကပြည်သူအတွက်တာဝန်ထမ်းဆောင်တာဟာဂုဏ်ရှိကြောင်းနဲ့လူအကြောင်းတင်ပြခဲ့တယ်လို့သူကိုယ်တိုင်လည်းဒါကိုလက်တွေ့ပြသခဲ့တယ်လို့သားဖြစ်သူ Bush ကအမှတ်တရစကားပြောပါတယ်။ဒါအပြင်သူ့ဖခင်ဟာမြင့်မြတ်တဲ့ဂုဏ်သိက္ခာရှိသူတူဖြစ်ကြောင်းပြောကြားညှိကုံးချုံရင်းစတင်ငိုကြွေးခဲ့တာပါ။ပရိသတ်ကသူ့ကိုလက်ခုပ်အောပါရှိခြင်းနဲ့ဂုဏ်ပြုခဲ့ကြပါတယ်။ဇာပနအခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကအမှားစကားမပြောကြပေမဲ့အခမ်းအနားမလာခင်သူ့ Twitter ကနေ Bush မိသားစုနဲ့အတူရှိနေမှာဖြစ်ကြောင်းရေးသားခဲ့တယ်လို့ဗိုလ်တပူးနဲ့ကျင်းပတဲ့ဒီအခမ်းအနားဟာဇာပနအခမ်းအနားမဟုတ်ဘဲအသက်ရှင်ရှင်နဲ့ထူးခြားတဲ့ဘဝကိုဦးဆောင်ခဲ့တဲ့ကြီးကျယ်မြင့်မြတ်တဲ့ပုဂ္ဂိုလ်တဦးအတွက်ဂုဏ်ပြုတဲ့အခမ်းအနားဖြစ်ကြောင်းပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30နီးပါးကသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့ George H.W. Bush ဟာအသက်64နှစ်အရွယ်ပြီးခဲ့တဲ့တောက်ကြံတွေကကွယ်လွန်သွားတာဖြစ်ပြီးအခုသမ္မတ Bush အတွက်ကျင်းပတဲ့နိုင်ငံတော်ဇာပနအခမ်းအနားကိုလေးလေးစားစားတက်ရောက်လာကြတဲ့ Ethereal တွေမှာတော့ Germany ဝန်ကြီးချုပ် Angela Merkel, Britain နိုင်ငံတာဝန်မင်းသား Charles, Jordan ဘင်း Abdullah နဲ့ Poland သမ္မတ Andrzej Duda တို့လည်းပါဝင်ပါတယ်သမ္မတ Bush 1989ခုနှစ်ကနေ1993ခုနှစ်ထိသမ္မတတာဝန်ထမ်းဆောင်ခြင်းကကနေဒါနိုင်ငံဝန်ကြီးချုပ်ဖြစ်ခဲ့သူ Mulroney ကတော့ American ပြည်ထောင်စုရဲ့ရာဇဝင်ကိုပြန်ပြီးကြည့်ရင်သမ္မတဟောင်း George H.W. Bush လောက်တတ်တိပြောင်းမြောက်ပြီးစီကံကြည့်တဲ့ဂုဏ်သိက္ခာရှိတဲ့သမ္မတတယောက်မှသူမတွေ့ဘူးလို့ဆိုပါတယ
် I believe it will be said that in the life of this country the United States which is
In my judgment, American people who have democracy needs are tissued out there, a ကြီးကြီးအမြင့်မြတ်ဆုံးသမ္မတနိုင်ငံတနိုင်ငံအဖြစ်ဒီကမ္ဘာပေါ်မှာဖျားသခင်ကဖန်ဆင်းထားတယ်လို့ကျွန်တော်မြင်ပါတယ်။ဒီ American people စုရဲ့သမိုင်းတစ်လျှောက်ပြန်ကြည့်ရင်အင်ဂျူရောမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့သမ္မတတွေထဲမှာ George H.W. Bush လောက်တတ်တိပြောင်မြောက်တဲ့စီကံကြီးတဲ့သိက္ခာရှိတဲ့သမ္မတတယောက်မှကျွန်တော်မတွေ့ဘူးသေးပါဘူး
။သမ္မတ Bush ရဲ့မိတ်ဆွေရင်းချက်တူဖြစ်တဲ့အထက်လွှတ်တော်အမတ်ဟောင်း Alan Simpson ကလည်းသမ္မတဘုရားမွေးစားကနေတည်ဆုံသွားချိန်အထိမွေးရပါဂုံတိရှိပုဂ္ဂိုလ်တူဖြစ်တယ်လို့သတ်မှတ်ပါတယ်။သမ္မတဘုရားအထုပ်ပတ်တိရေးသားသူတူဖြစ်တဲ့သမိုင်းပညာရှင်မိုက်ကင်ကတော့သမ္မတဘုရားအမေရိကန်ရဲ့တက်ရှိထင်ရှားနောက်ဆုံးကျန်ရတဲ့မြင့်မြတ်တဲ့နိုင်ငံရေးခေါင်းဆောင်စစ်မှုထမ်းဟောင်းတူဖြစ်ပြီး1944ခုနှစ်ဒုတိယကမ္ဘာစစ်ကြီးအတွင်းကအသက်20အရွယ်ပစိဖိတ်ဒေသတွင်ဘုံကျဲတိုက်လင်းမှုဘဝနဲ့ဂျပန်ရဲ့အဖန်စီခံရမယ်အန်ဒီယေဂိုပပနနတင်းရှောင်နိုင်ငံရဲ့ဒူရီတွေကတအုပ်ဖြစ်တယ်လို့ပြောပါတယ်။သမရဟောင်းဘုရှက်ရုပ်ကလပ်ကိုဗိုလ်တပူးနေဖျားချောင်းကအခမ်းအနားပြီးမှာပဲမေရီလန်းပြည်နယ်ကအန်ဒရူးလေးတပ်အခြေစိုက်စခန်းကိုတည်ယူခဲ့ပြီးလေးတပ်စခန်းကနေတက်ဆက်ပြည်နယ်ဟျူစတန်မြို့ကိုပြန်ပြီးတည်ဆောင်ဖို့ Air Force 1လေယာဉ်မထွက်ခွာခင်အမြောက်21ချက်ပစ်ပေါက်ပြီးဂုံပြုတ်ခဲ့ပါတယ်။ကျယ်ပရင်းနေမှာတော့ Saint Martin Episcopal ဘုရားကျောင်းမှာဝတ်ပြုဆုတောင်းပွဲကျင်းပပြီး George H.W. Bush သမရစာကြည့်တိုင်းနဲ့ပြရရှိရာ Texas A&M တက္ကသိုလ်ဝင်းထဲမှာရှိတဲ့ကွယ်လွန်သူသမရကတော် Barbara နဲ့ဒ တမီရော်ဘန်တို့ကိုမြှောက်နှံထားရနေရမှာပဲဂူသွင်းတချို့မှာဖြစ်ပါတယ
်ဒေါကင်မျိုးသက်ပြောပြသွားတာပါသာသနာ၏ဝန်ကြီးဦးအောင်ကိုရဲ့မွတ်စလင်ဆန့်ကျင်ရေးမှတ်ချက်ပေးပြောဆိုမှုကိုပြင်းပြင်းထန်ထန်ကန့်ကွက်ဖို့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံအမတ်ကြီးဦးလွင်ဦးကိုဘင်္ဂလားဒေ့ရှ်အစိုးရကမနေ့ဗုဒ္ဓဟူးနေ့ကဆင့်ခေါ်တတိပေးလိုက်ပါတယ်တချိန်တည်းမှာပဲရိုညာဒုက္ခသည်တွေမြန်မာနိုင်ငံပြန်နိုင်ရေးမြန်မာအစိုးရမှအပြည့်ဝတောင်းဝန်ရှိတယ်လို့အမေရိကန်သံအမတ်ကြီးမေလာကပြောပါတယ်မဲအင်ဂျီနိုင်ကတင်ဆက်မှာပ
ါမြန်မာနိုင်ငံကဝန်ကြီးတဦးအနေနဲ့တာဝန်မဲ့ပြီးလူမျိုးဘာသာခွဲခြားရေးစိတ်နဲ့မှတ်ချက်ပေးပြောဆိုခဲ့တာကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတွင်းဝင်ရေတပ်ဗိုလ်ချုပ်ဟောင်းကရှက်အလမ်ကမြန်မာသံမတ်ကြီးဦးလွင်ဦးကိုဒီဇင်ဘာလ5ရက်နေ့ကဆင့်ခေါ်တတိပေးပြောဆိုခဲ့တာပါ။သာသနာ၏ဝင်ကြီးသူရဦးအောင်ကသူအရင်ပြောခဲ့တဲ့အစွန်းရောက်ဘာသာကြီးတစ်ခုဆိုတာနဲ့ပတ်သက်လို့အင်္ဂါနေ့ကရန်ကုန်မှာပြုလုပ်တဲ့အခမ်းအနားတစ်ခုမှာသတင်းတောက်တွေကိုပြန်ပြီးဖြေရှင်းရာကနေပြည်တွင်းနေမွတ်စလင်တွေကိုရည်ညွှန်းတာမဟုတ်ဘဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကဘင်္ဂလီတွေကိုရည်စူးတာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒါအပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကိုရိုင်းကုလသမဂ္ဂမှသူတို့နိုင်ငံအနေနဲ့ဒုက္ခသည်တန်းကိုလက်ခံထားရတယ်လို့ပြောပြီးနိုင်ငံတကာအကူအညီတွေတောင်းခံဝေမျှစားနေတယ်လို့သူရဦးအောင်ကိုကသတင်းထောက်တွေကိုပြောပါရယ်။နောက်ပြီးဘင်္ဂလီလူငယ်တွေကိုလည်းရခိုင်နဲ့မြန်မာပြည်ကိုချီတက်ကြဆိုပြီးလှုံ့ဆော်ရိုက်သွင်းနေတယ်လို့ဝန်ကြီးကပြောပါရယ်။အခုလိုဝန်ကြီးတဦးအနေနဲ့တာဝန်မဲ့ပြောကြားတဲ့စကားဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့အပြင်ရိုဟင်ဂျာရေနေရရင်ပြန်ရေးကိစ္စကိုအထူးပဲထိခိုက်စေကြောင်းနိုင်ငံသားရေးဌာနအတွင်းဝင်ရေတပ်ဗိုလ်ချုပ်ဟောင်းကရှက်အလမ်ကပြောပါရယ်။တာနာယီဝန်ကြီးရဲ့ပြောဆိုချက်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာသံမတ်ကြီးဦးလွင်ဦးကိုဆင့်ခေါ်ပြောဆိုတဲ့အထက်မှာတန်တမာရေးစကားလုံးတွေပြင်းပြင်းထန်ထန်သုံးနှုန်းခဲ့တယ်လို့လည်းသူကဆိုပါရယ်။ဒုက္ခသည်တွေနေရပြန်ပို့ရေးနှစ်နိုင်ငံသဘောတူညီမှုစာချုပ်အရရိုဟင်ဂျာတွေဟာမြန်မာနိုင်ငံကလူတွေဖြစ်တယ်ဆိုတာဝန်ခံထားပြီးသားဖြစ်တယ်လို့ဒီလူတွေဟာမြန်မာဘက်ချမ်းမှနေတဲ့သူတွေဖြစ်တယ်ဆိုတာကိုလည်းမြန်မာသံမတ်ဦးလွင်ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးအတွင်းဝင်ကတတိပေးပြောဆိုခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေအားလုံးမြန်မာနိုင်ငံကသူတို့နေရပ်ကိုပြန်ရေးမြန်မာအစိုးရထက်ဘင်္ဂလားဒေ့ရှ်ကပို့ပြီးလူလာပေမဲ့သူတို့ကိုနိုင်ငံသားဖြစ်ခွင့်နဲ့အခြားအခြေခံလူခွင့်ရေးတွေကိုပေးမှသာအဓိကပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့လဲကရှက်အလမ်ကဆိုပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဘယ်ရိုဟင်ဂျာတွေကိုမှသူတို့အစိုးရအနေနဲ့အစွန်းရောက်ဖြစ်အောင်လုပ်ပေးနေတာမရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ကရှက်အလမ်ကမြန်မာသံမတ်ကြီးကိုပြောပါရယ်အခုလိုသာသနာရေးဝန်ကြီးသူရဦးအောင်ကိုမှတ်ချက်ပေးပြောဆိုတဲ့အပေါ်မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေချိန်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်စ်ဘဇာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုနေတဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ကြီးအော်မီလာကလည်းဒုက္ခသည်စခန်းတွေရဲ့အခြေအနေတွေဟာအလွန်ကိုဆိုးရွားနေစေဖြစ်ပြီးကိုယ်တိုင်မြင်တွေ့ရတဲ့အခြေအနေအရဒုက္ခသည်တွေလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိတာတွေ့ရပြီးအဓိကတာဝန်ရှိတဲ့မြန်မာအစိုးရဘက်ကဒုက္ခသည်တွေလုံခြုံရေးနဲ့ပတ်သက်တဲ့အာမခံချက်မျိုးရှိစေမဲ့အခြေအနေမျိုးတိုးတက်လာတာမတွေ့ရဘူးလို့အမေရိကန်သံမတ်ကြီးမီလာကပြောပါတယ်မြန်မာဘက်ချမ်းကနေရိုဟင်ဂျာတွေအခုချိန်ထိထွက်ပြေးလာနေစေဖြစ်တယ်လို့သံမတ်ကြီးကဆိုပါတယ
် We need to ensure that the eyes of the world remain focused
ရိုဟင်ဂျာဒုက္ခသည်အရေးကိုကဘာကြီးအနေနဲ့မျက်ခြေမပြအာရုံစိုက်ဖို့လိုအပ်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေထွက်ပြေးလာကြစေဖြစ်ပြီးတလကိုလူဦးရေ150ဒါမှမဟုတ်200လောက်ရှိနေပါတယ်ဒါဟာတကယ့်ကိုများပြားတဲ့အရေးအတွက်ပါဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အနေနဲ့စီးပွားရေးအရာရောတဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအရာပါအလွန်ထိခိုက်ပါတယ်။ဒီမှာရှိတဲ့အတိုင်းဝိုင်းနဲ့ပူးပေါင်းအလုပ်လုပ်တာကိုမြင်ရတာတကယ့်ကိုလေးစားစရာကောင်းပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေသူတို့မူရင်းနေရာကိုပြန်နိုင်ဖို့အခြေအနေတွေလက်တွေ့ဖန်တီးပေးဖို့မြန်မာဘက်မှတာဝန်ရှိပါတယ်။
မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့မှာစတင်မှုဖြစ်ပေမဲ့ဒုက္ခသည်တွေတရားမှမပြောင်းကြတဲ့အတွက်အစီအစဉ်မအောင်မမြင်ဖြစ်ခဲ့ပါတယ်။မြန်မာဘက်ကလက်ခံမဲ့ပထမဆုံးအတုပ်စီးရင်မှာတော့ဒုက္ခသည်ပေါင်း 2,252 ဦးရှိပါတယ်ရှင
်။မင်းရင်နိုင်ဖြစ်ပါတယ်။အခုတော့တွေးဆုံမေးမြန်းချက်ကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ဖိအားပေးတံခါးအရေးယူတာတွေကိုသဘောမတူဘူးလို့မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးအီချီရိုမူရာယာမာကပြောပါတယ်။ပုဒုနေကရန်ကုန်ဂျပန်တန်ရုံးမှာ VOA ဝိုင်းလို့သားကိုကျော်ကျော်သိန်းကဂျပန်တန်အမတ်ကြီးကိုတီးကြားတွေ့ဆုံမေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်
။အဲ့ဒီရခိုင်ပြည်နယ်ကိစ္စကအီမတာမာဒီမာကြီးမားတဲ့အကေကေမြာမိမဆိုးရအတွေ့မိမတိုင်းပြည်အတွေ့တဲ့ကြည်မာတဲ့အကေဆုံးပြီးတဲ့အကေကေပြန်လာပြပါတယ်ဆိုတော့ဒါပေမဲ့ဒီကိစ္စကအကွန်တီကြတဲ့အတိုင်းဟိုတိရှုပ်တွေ့တဲ့ကိစ္စပြပါတယ် ေဒီတမန်ရှိတဲ့ကိစ္စတွေဖြစ်ပါတယ်ဒါဟိုခုနှစ်ပတ်များစွာဟိုးအိမ်လုံးကပြီးခဲ့တဲ့ကိစ္စဒါပေမဲ့ဟိုအဲ့ဒီကိစ္စကအိမ်တမရှိုးတဲ့အတွက်အဲ့ဒီအင်းအစိုးရရဲ့ပြီးပြီးဟိုလုံးဝမပြေရှင်းနိုင်ပြီးတော့အခုဒီတော့ချိန်မှတဲ့ကိစ္စဖြစ်တော့ပါတယ်ခင်ဗျာဒါကြောင့်ကျွန်တော်တို့ကတော့အဲ့ဒါကိုမူတည်ပြီးတော့ခြေပြီးတော့မိမအစိုးရနဲ့ကျွန်တော်တို့အဲ့ဒီပူပန်ပြီးတော့ခေါင်းဘက်ကိုတွန်းနိုင်အောင်ဘယ်လိုလုပ်နိုင်မလဲဆိုတော့အတူတူပူပန်ပြီးဆောင်ရွက်ခြင်းပါအခုကအရေးချိတာကမိမအစိုးရကစွန့်ပြပြီးတော့လူလာတဲ့စုံစမ်းစစ်ဆေးရေးအပွဲကိုဖွေစည်းလိုက်ပါတယ်ခင်ဗျာအဲ့ဒီဖွေစည်းပြီးတော့အခုစုံစမ်းစစ်ဆေးရေးအပွဲမှာကျွန်တော်တို့နိုင်ငံသားအဲ့ဒီဟိုချွမ်းချင်တဲ့ပုဂ္ဂိုလ်ဂျပန်လူမျိုးတွေပါပါတယ်ဖိလစ်ပင်နိုင်ငံမှာလည်းတယောက်ပါပါတယ်ဗမာချွမ်းချင်တဲ့ပုဂ္ဂိုလ်များလည်းပါပါတယ်အဲ့ဒါကလူလာတဲ့စုံစမ်းစစ်ဆေးရေးအပွဲအဲ့တော့ဖွေစည်းလိုက်တယ်ဒါကြောင့်နတ်တောင်းစစ်ချောက်ကူညီနတ်တောင်းစစ်ကူညီနောက်ပိုင်းမှာပါပိတလေဆိုတာကိုသူကစုံစမ်းနေပါတယ်ဒါကြအဲ့ဒီစုံစမ်းနေတဲ့ရလာကိုမူတည်ပြီးတော့ကျွန်တော်တို့စစ်ပြည်တော်ဒီမိမနိုင်ငံဒီရခိုင်ပြည်နယ်ကိစ္စကိုကျွန်တော်ဆွေးနွေးခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံအပေါ်ဒီရခိုင်ကိစ္စနဲ့ဆက်ဆက်ပြီးတော့အပြင်းထန်ဖိအားပေးဖို့ဟလာအထူးသဖြင့်အခုဆိုရင်ဥရောပသမဂ္ဂက GSP လို့ခေါ်တယ်ကျွန်တော်ဝင်အထူးပွင့်ရေရုပ်သိမ်းဖို့ဒီစဉ်းစားနေပါတယ်အမေရိကန်ပြည်တော်စုဘက်မှလည်းပဲကွန်ကရစ်လွှတ်တော်ကပြစ်မှတ်ထားပြီးတော့အရေးယူတဲ့ရေးယူဒဏ်ခတ်မှုတွေချဖို့အတွက်တွန်းအားပေးနေတာတွေရှိပါတယ်ဆိုတော့ဒီလိုမျိုးဒဏ်ခတ်အရေးယူမှုတွေမြန်မာနိုင်ငံအပေါ်ပေးဖို့ချဖို့လုပ်နေကြတဲ့အပေါ်မှာရောတမကြီးဘယ်လိုသဘောထားရှိပါလဲ
ဟုတ်ကဲ့အဲ့ဒီဟိုကျွန်တော်တို့ကဟိုအမေရိကန်နိုင်ငံအဲ့ဒီတခြားအနောက်နိုင်ငံများအဲ့ဒါကျွန်တော်တို့ကမြန်မာနိုင်ငံနဲ့ပတ်သက်ရည်ရွယ်ချက်ကအတူတူဖြစ်ပါတယ်ကျွန်တော်ဂျပန်နဲ့ဟိုအနောက်နိုင်ငံရည်ရွယ်ချက်ကဘာလဲဆိုတော့ဒီမြန်မာနိုင်ငံဒီမိုကရေစီကပို့ပြီးတော့ဒီမိုကရေစီဖြစ်အောင်ဒီနိုင်ငံကဒီမိုကရေစီနိုင်ငံဖြစ်အောင်ပြီးတော့နောက်ကူကစီဘွားရေးပြုံပြတော့တဲ့နိုင်ငံဖြစ်အောင်ပြီးတော့ဒီမိုကရေစီရဲ့ပြည်တဲ့စီဘွားရေးတော့တဲ့ပြီးတော့ဗမာဒေတာကံကပြည်သူလူထုများသူကအဲ့ဒီဟိုစိတ်ချမ်းသာမှုရအောင်အဲ့ဒါကျွန်တော်တို့အဲ့ဒီဂျပန်ဆိုရာရေးအမေရိကဆိုရာရေးဟိုအနောက်နိုင်ငံရေးဤရဲ့ချက်ပြပါတယ်ခင်ဗျာအဲ့ဒီဤရဲ့ချက်ကိုဘယ်လိုညင်းနဲ့အကောင့်တီးပို့မှာလဲဆိုတာကအရေးကြီးပါတယ်ဒါကြောင့်အဲ့ဒီဤရဲ့ချက်ကိုအဲ့ဒီဖီအားပေးမယ်အေးယူမယ်။ဟိုအဲ့ဒီတော့ပြည်ပြီးတော့ပြင်နိုင်မယ်ဆိုရင်ကျွန်တော်အတူတူလုပ်ပါမယ်။ဒါပေမဲ့တကယ်ပြင်နိုင်မှာလားမေကွန်းတကူရှိပါတယ်ဗျ။ဒါကြောင့်ကျွန်တော်တို့ကအဲ့ဒါကိုမပြင်နိုင်ဘူးလို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကအဲ့ဒီဒီကိစ္စကြောင့်အဲ့ဒီဟိုမြန်မာနိုင်ငံကိုဖိအားပေးတယ်အေးယူတယ်ဆိုတာကတော့ကျွန်တော်တို့ even နေတယ်ဟိုဒီတိုင်းပြည်ထုတ်တယ်ဘို့ဒီမိုကရေစီဖိအားဆိုအကောင့်တီမပေါ်နိုင်ဘူး။ဒါကြောင့်ကျွန်တော်တို့အဲ့ဒီလိုညီတော်ကျွန်တော်တို့တဘိုးမတူနိုင်ပါဘူး
။ဟုတ်ကဲ့။ဒီခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆက်တွဲမေးခွန်းကတမန်ကြီးရှိကပြောထားတဲ့အထက်မှာလည်းပါပါတယ်။ဂျပန်နဲ့ဂျပန်ကမြန်မာနဲ့ပူးပေါင်းပြီးတော့အကူအညီပေးနေတယ်လို့နေတယ်ဆိုတော့ကျွန်တော်ကိုဂျပန်နိုင်ငံနေနဲ့ရခိုင်ကိစ္စပေါ့လေ။ခိုင်ကိစ္စအတွက်ဂျပန်နိုင်ငံဘက်ကအကူအညီလှုပ်ဆောင်ပေးနေတာလေးအဓိကတချို့နည်းနည်းပြောပြပါလား
။ဟုတ်ကဲ့။ကျွန်တော်တို့ကအဲ့ဒီအဓိကကဟိုနကူရှိပါတယ်။ပထမတကူကဟိုတကေဟိုဘက်ကထွေပြေးလိုက်တဲ့အဲ့ဒီဒုက္ခဒီများဗမာပြည်ကိုဖျန်းတာတဲ့အကမှာသူနေဖို့အင်းပြီးတော့စာနာရေကဘာညာလိုအပ်တဲ့ဆိုရင်ကျွန်တော်မိမအစိုးရနဲ့ပေါင်းပြီးတော့ပြီးတော့ဒါမဟုတ်ရင်ကျွန်တော်ကုလသမဂ္ဂကနေတဆင့်အကူအညီပေးဖို့ဆိုတာကိုအဲ့ဒါကကျွန်တော်စစ်ပြီးတော့မိမအစိုးရကုလသမဂ္ဂများနဲ့ဆွေးနွေးနေပါတယ်ခင်ဗျအဲ့ဒါကပထမအခြေဖြစ်ပါတယ်ဒုတိယအခြေကကျွန်တော်ကဒီအဲ့တကူအရေးကြီးတာကဒီကိစ္စနဲ့ပတ်သက်ဆိုရင်မိမနိုင်ငံအစိုးရကဒီကိစ္စကိုဖြေရှင်းနိုင်အောင်調査နေတဲ့ဟာကိုနိုင်ငံတကာယုံကြည်မှုရဖို့ကအရေးကြီးပါတယ်ခင်ဗျာကျွန်တော်တို့ကအဲ့ဒီမိမဆိုရနဲ့ကုလသမဂ္ဂ UNHCR UNDP နဲ့ MOU ကိုလက်မှတ်တော်လိုက်တာအဲ့ဒီလက်မှတ်တော်လိုက်တဲ့ MOU ကိုအဲ့ဒီတွန်ပွဲဆောင်ပုံပူပန်ပြီးအကောင့်တီဖို့နိုင်အောင်ကျွန်တော်တို့ဂျပန်ဆိုရဘက်ကအကူအညီပေးနိုင်တဲ့ဟာဆိုရင်စစ်ပြီးတော့အကူအညီပေးပါမယ်ခင်ဗျာဒါကြောင့်ကျွန်တော်တို့အဓိကလုပ်နေတဲ့ဟာကအခုခုနပြောတဲ့အဲ့ဒီနာချက်ဖြစ်ပါတယ်ခင်ဗျာ
ဂျပန်သံမတ်ကြီးမာရုယာမာကိုကိုကျော်ကျော်သိဂျပန်ရန်ကုန်တန်ရုံမှာတွားရောက်တွေ့ဆုံမေးမြန်းခဲ့တာပါအခုတော့ကမ္ဘာသတင်းလွှာတစ်ပုဒ်ကိုပြောပြခြင်းပါတယ်ကမ္ဘာပေါ်မှာအများကကြိတ်တက်တဲ့အမျိုးသားရေးဝါဒလှုံ့ဆော်မှုအပေါ်ထောက်ခံအားပေးမှုတွေတိုးလာတာကြောင့်1948ခုနှစ်ကအတည်ပြုခဲ့တဲ့နိုင်ငံတကာလူအခွင့်အရေးပဒိညာဉ်စာတမ်းကြီးမှာထည့်သွင်းဖော်ပြထားတဲ့လွတ်လပ်မှုလူအခွင့်အရေးခံစား권နဲ့အကာအကွယ်ပေးရေးဆိုင်ရာအချက်အလက်အတော်များများဟာချိန်ချောက်ခံနေရတယ်လို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးကသတိပေးလိုက်ပါတယ်။ဒီအကြောင်းဂျနီဗာကနေ VOA သတင်းနောက်လီဇာ Schlein ပေးပို့တဲ့သတင်းလွှာကိုဒေါ်လာလာတန်ပြောပြမှာပ
ါဒီဇင်ဘာ6ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးပဋိညာဉ်စာရင်းကြီးအတည်ပြုတဲ့290ပြည့်အထိမ့်မှတ်နေပဲဖြစ်ပါတယ်ပထမနေ့ဒုတိယကမ္ဘာစစ်ကြီးတွေဒဏ်အပြင်1930ခုနှစ်မြောက်ကစီးပွားရေးကတ်ဆိုင်မှုကြီးနဲ့ဟိုလိုကော့စ်ကိုဂျူးလူမျိုးတွေကိုနာဇီဂျာမနီတို့ကအစိတ်တန်းဝေးတိုက်သွင်းတပ်ဖြတ်မှုအဆရှိတဲ့လူ့ဘဝရဲ့အနိဋ္ဌာယုံတွေကိုအခြေခံပြီးပေါက်ဖွားလာတဲ့ဒီလူ့အခွင့်အရေးပဋိညာဉ်စာရင်းကြီးဟာအလားတူပဋိပက္ခဘေးစိုးတွေနောက်ထပ်မဖြစ်ရလေအောင်ဟန်တားနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်ဒီလူ့အခွင့်အရေးပဋိညာဉ်စာရင်းကြီးဟာခေတ်ဆက်ဆက်မှာမှတ်ကြောက်တင်စံတတ်ခြင်းခံခဲ့ရတာဖြစ်ပြီးတိုးတက်မှုတွေလည်းရရှိခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ချလေးကပြောပါတယ
် We have seen in this 70 years a lot of progress done
ဒီခုနှစ်ဆယ်အတွင်းမှာတိုးတက်မှုတွေအများကြီးကိုမြင်တွေ့ခဲ့ရပါတယ်။1948ခုနှစ်ကတည်းကဆိုင်အဲ့ဒီတုန်းကကြီးကျုံစနစ်ရှိခဲ့တယ်။အသားရောင်ခွဲခြားမှုရှိခဲ့တယ်။ကိုလိုနီနယ်ချက်ဝါဒရှိခဲ့တယ်။ကမ္ဘာပေါ်မှာပြဿနာမျိုးစုံကြုံခဲ့ရတယ်။နိုင်ငံအတော်များများမှာအမျိုးသမီးတွေလည်းမဲပေးပိုင်ခွင့်မရှိခဲ့ကြပါဘူး။ဒါကြောင့်လူအခွင့်အရေးပဋိညာဉ်စာရန်ကြီးအတည်ပြုခဲ့ပြီးတဲ့နောက်တိုးတက်မှုတွေရရှိခဲ့တာကိုတွေ့နိုင်ပါတယ်လို့လူ့အခွင့်အရေးမဟာမင်းကြီးဘက်ရှလေးကပြောသွားခဲ့တာပါ။ဒါဒီခေတ်မှာ LGBT ခေါ်လိင်တူနှစ်သက်သူလိင်အင်္ဂါပြောင်းထားသူစသဖြင့်တို့အတွက်တန်းတူအခွင့်အရေးရရှိရေးလူတွေအသက်ရှင်နေထိုင်ခွင့်စာနာရေးခါနဲ့ကျန်းမာရေးခံစားခွင့်အပြင်ရာသီဥတုအပြောင်းလဲတန်းစသဖြင့်နဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုဒီလူခွေပဒိညာစာရန်ကြီးအခြေခံမူတွေကျင့်သုံးခြင်းအပြင်ဖြည့်ရှင်းယူနိုင်ပါတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့နိုင်ငံရေးခေါင်းဆောင်တွေကကိုယ့်နိုင်ငံကိုယ့်လူမျိုးရဲ့မျိုးသားရေးဝါဒီကိုဦးစားပေးပြီးအစွန်းရောက်ပြောဆိုမှုတွေကြောင့်ဒီအခြေခံလူခွေတွေဟာချင်းချောက်တိုက်စားခြင်းခံနေရတယ်လို့သူကပြောပါတယ်
။ When leaders speak about things or say some things like the ones I mentioned that
နိုင်ငံကောင်းဆောင်တွေကခြေချပြောင်းရွှေ့သူတွေအပေါ်ဆန့်ကျင်တဲ့ပြောဆိုမှုတွေဒါမှမဟုတ်မုန်းတရားပွားစီမဲ့စကားတွေမတူကွဲပြားတဲ့လူမျိုးတွေအပေါ်မုန်းတိမှုစကားတွေပြောကြတဲ့အခါလူ့အခွင့်အရေးကိုတခြားလူတွေလေးစားလိုက်နာခြင်းမပြုဖို့လိုင်စင်ထုတ်ပေးရရောက်ပါတယ်လို့မီရှယ်ဘက်ရှလေးကပြောသွားတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံကောင်းဆောင်တွေအနေနဲ့ပြောတဲ့စကားတွေအပေါ်တာဝန်ယူတာဝန်ခံသင့်ရှိကြပြီးမိမိအနေနဲ့စံပြနမူနာဖြင့်ခေါင်းဆောင်မှုပြနိုင်မှုလူတယ်လို့ဘက်ချလေးကပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာအာဏာပိုင်တွေကကိုယ်နိုင်ငံသားတွေရဲ့လူအခွင့်အရေးကိုချိုးဖောက်နေကြပြီးလူအခွင့်အရေးဟာအနောက်နိုင်ငံနဲ့ဆိုင်တဲ့အတွေးခေါ်လို့စင်ကြယ်ပြီးပြောဆိုကြတာကိုလည်းလူအခွင့်အရေးမဟာမင်းကြီးကလက်မခံပယ်ချလိုက်ပါတယ်။လူအခွင့်အရေးဟာလူတိုင်းရဲ့မွေးရာပါအခွင့်အရေးဖြစ်ပြီးလူတိုင်းဟာလွတ်လပ်မှုနဲ့အကာအကွယ်ပေးခံရမှုအပါအဝင်အခြေခံလူ့အခွင့်အရေးကိုတန်းတူခံစားခွင့်ရှိတင်ကြတယ်လို့လည်းသူကပြောပါတယ်။ဒါကြောင့်လည်းနိုင်ငံတကာလူ့အခွင့်အရေးပဋိညာဉ်စာရန်ကြီးမှထည့်သွင်းထားတဲ့တံပိုးကြီးလာတဲ့အခွင့်အရေးတွေမဆုံးရှုံးရလေအောင်ထိန်းသိမ်းကြဖို့ကလူတိုင်းမှာတာဝန်ရှိပါတယ်လို့လည်းသူကပြောသွားပါတယ်ရှင်
။လူ့အခွင့်အရေးပဋိညာဉ်စာရန်မှာအချက်တွေထိခိုက်လာနေကြအောင်ကုလသမဂ္ဂအကြီးရဲ့ကဲရဲ့ပြောကြားချက်ကိုဒလရတန်တင်ပြခဲ့တာပါအစီအစဉ်နောက်ပိုင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်သူယုံကြည်ရာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ
burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190 kHz 1595ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်မှာဖြစ်တယ်လို့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့အခါမှာတော
့အဲ့ဒီအခါမှာကမ္ဘာမှာကျောင်းကျောင်းမတည့်တဲ့မညွတ်တဲ့မတည့်တဲ့အဖွဲ့အစည်းတွေဖြစ်ကောင်းဖြစ်မယ်ကျွန်တော်နိုင်ငံမှာ
ကဗျာဆရာမျိုးတေစာမောင်ရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုဦးကျော်စံသားနဲ့အတူတင်ဆက်သွားမှာဖြစ်ပါတယ
်ဒေါန်ဆန်းစုကြည်ရဲ့အထူးကြံမှုကိုတရုတ်အခွင့်အောင်းယူဆိုတဲ့ခေါင်းစဉ်နဲ့ Asia Times မှာဗတ်တလစ်နိုင်ငံသားရဲ့ဆောင်းပါးကိုဖတ်ရပါတယ်တိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေရဲ့အခွင့်အရေးတွေကိုချိုးဖောက်နှိပ်ကွပ်တဲ့အတွက်အနောက်နိုင်ငံအစိုးရတွေကမြန်မာနိုင်ငံပေါ်အရေးယူဒဏ်ခတ်ဖို့လုပ်နေခြင်းတရုတ်ကတည်းကအခွင့်အကောင်းယူပြီးယင်းနည်းမျိုးနွယ်မှုတွေတိုးချဲ့ဖို့ကြိုးပမ်းနေတယ်လို့စာရေးပါတယ်။ဘေကျင်းအခြေစိုက် One Bound သတ္တုတွင် Limited ရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့မြန်မာရန်စီကျင်းနီ Limited ဟာမုံရွာအနီးတစ်ဝိုက်ဧကတသိန်းကျဲတဲ့မြေခွက်မှာကျင်းနီရှာဖွေခွင့်ရရှိသွားတယ်လို့သိရပါတယ်။တရုတ်နိုင်ငံပိုင်း CNIC လက်နက် Corporation ရဲ့လက်အောက်ခံ One Bound ဟာ2010ပြည့်ကတည်းကမြန်မာနိုင်ငံမှာလှုပ်ရှားနေပြီလို့ဆိုပါတယ်။ One Bound ရဲ့ Lebanon သတ္တုတွင်စီမံကိန်းဟာအာဏာပိုင်တွေနဲ့ဒေသခံတွေအကြားအကြီးအကျယ်သဘောကွဲလွဲစရာဖြစ်ခဲ့တယ်လို့အာဏာကြီးမားတဲ့စစ်တပ်အတွင်းမှာတော့တရုတ်လူသားစုနဲ့တရုတ်ဆန့်ကျင်သူဆိုပြီးကွဲပြဲစေခဲ့တယ်လို့ကြားခဲ့ရပါတယ်။ One Bound Company ကအခုဆက်လုပ်လာမဲ့စီမံကိန်းဟာဒေါန်ဆန်းစုကြည်တရုတ်ဘက်ကိုပူပြီးရင်းသွားပြီလို့ထင်စရာဖြစ်နေတယ်လို့လည်းဆိုရတယ်။လက်ဗရောင်းစီမံကိန်းကိစ္စမှာအနာပိုင်တွေကနှိပ်ကွပ်လို့ဆန္ဒပြသူတွေအထက်ကထိခိုက်ဒဏ်ရာရမှုတွေနဲ့သေဆုံးသူတောင်ရှိခဲ့ပြီးတရုတ်ကမြေသိမ်းထားတဲ့အတွက်ရောကြီးပေးတာကိုတောင်ဒေသခံတွေကလက်မခံဘဲဘိုးဘောပိုင်မြေတွေကိုပဲဆက်လက်လူကျင်တယ်ဆက်လက်လုကင်လူတယ်လို့ပြောခဲ့ကြတာပါ။အခုရခိုင်မြောက်ပိုင်းမှာရင်းညာမွတ်စလင်တွေကိုအကြမ်းဖက်နှိမ်နင်းပြီးတဲ့နောက်အနောက်နိုင်ငံတွေကရှုတ်ချနေခြင်းမြန်မာနိုင်ငံတွင်မှတရုတ်ရဲ့အခန့်ကဏ္ဍပုံမြင့်လာနေတာဒေါန်ဆန်းစုကြည်အစိုးရကဘယ်အထိလိုက်လျောသွားမလဲဆိုတာတွေးစရာဖြစ်လာပါတဲ့2020ပြည့်ရွေးကောက်ပွဲ2015ရွေးကောက်ပွဲတွေပြီးဒီမိုကရေစီပြုပြင်ရေးတွေပြုလုပ်လာတာကို၌ကတရုတ်အပေါ်မှီခိုရလွန်လို့တိုင်းပြည်အချုပ်အခြာအာဏာအတွက်တော့မလိုလားဘူးဆိုပြီးပြုပြင်ပြောင်းလဲရေးတွေလုပ်လာတဲ့ဆိုတဲ့သဘောအများကြီးတွေးခဲ့ရတယ်လို့လည်းသူကသုံးသပ်ထားပါတယ်သမ္မတဟောင်းဦးသိန်းစင်လက်ထက်တုန်းကတရုတ်စီးပွားရေးစီမံကိန်းအများအပြားကိုရပ်ဆိုင်ထားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကတော့တိုင်းပြည်စီးပွားရေးမြန်မာစီရင်လို့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုပိုမိုလှုပ်ရှားနေတာပါတဲ့။ဒါဟာတရုတ်အပေါ်သံတရားရှိနေတဲ့စစ်တပ်နဲ့စိတ်ဝမ်းကွဲမှုဖြစ်လာနိုင်ွယ်ရှိနေတယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ
။အမျိုးသားတွေသာလွှမ်းမိုးနေတဲ့မြန်မာညဉ့်ဉန်ရေးဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာ Times သတင်းစာမှာ Thompson 6ရေးသားထားတဲ့ဆောင်းပါးကိုလည်းတင်ပြခြင်းပါတယ်။မြမညဉ့်ဉန်ရေးဖြစ်စဉ်ကိုကြည့်ရင်တနက်ကင်ထားတဲ့အမျိုးသားတွေအချင်းချင်းကြားမှာသာဆွေးနွေးပွဲလုပ်နေပြီးတိုင်းရင်းသူအမျိုးသမီးတွေပါဝင်မှုအလွန်နည်းနေသေးတာကြောင့်ဒီကွာဟချက်ကိုနည်းအောင်လုပ်နိုင်မယ်ဆိုရင်ညဉ့်ဉန်ရေးဆွေးနွေးပွဲတွေအောင်မြင်လာမယ့်အလားအလာပိုတိုးလာနိုင်ကြောင်းဆောင်းပါးရှင်ကထောက်ပြပါတယ်။ကြားမှာတန်းတူခွင့်ရရေးဟာမြမနိုင်ငံမှာအရင်ကတည်းကရှိလာခဲ့တဲ့စိန်ခေါ်မှုတစ်ရပ်ဖြစ်ပြီးနိုင်ငံရေးဥဆောင်မှုကဏ္ဍမှာအမျိုးသမီးတွေပိုပြီးပါဝင်ခွင့်ရလာအောင် NLD အစိုးရကလည်းလုံလောက်တဲ့အားထုတ်မှုမရှိသေးဘူးလို့ဆိုပါတယ်အစိုးရအဖွဲ့ကိုပြန်ကြည့်ရင်ဝန်ကြီး25ဦးထဲမှာအမျိုးသမီးဝန်ကြီးကဒေါန်ဆန်းစုကြည်တယောက်တည်းပါဝင်နေတာတွေ့ရမှာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ် UKH Carter Center နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB တို့ပူးပေါင်းပြီးညဉ့်ဉန်းရေးနဲ့နိုင်ငံရေးဖြစ်စဉ်တွေမှာအမျိုးသမီးများပါဝင်လာစေရေးဆိုတဲ့ခေါင်းစဉ်နဲ့ပြီးခဲ့တဲ့နိုဝင်ဘာလတည်းရန်ကုန်မြို့မှာ၃ရက်ကြာဆွေးနွေးခဲ့တာပါပြည်တွင်းပဋိပက္ခတွေလေမိုင်းဆိုင်ရာအကြမ်းဖက်ဆော့ကားခံရမှုတွေနဲ့ညဉ့်ဉန်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေရဲ့အတန်းတွေကိုလှစ်လျူရှုဘေးဖယ်ထားတာတွေကမြန်မာတိုင်းရင်းသူအမျိုးသမီးတွေရဲ့ပါဝင်ခွင့်ရမှုအချိုးအစားမမျှမတဖြစ်လာစေရာကြောင်းကာတာစင်တာရဲ့မြန်မာဌာနကိုယ်စားလှယ် Greg Kehelia ကထောက်ပြပါတယ်ဒါအပြင်ညဉ့်ဉန်းရေးဖြစ်စဉ်မှာန နိုင်ငံရေးပါတီတွေပါဝင်ခွင့်ရမှုကလည်းအတော်ကိုအကန့်အသတ်ရှိနေကြောင်းသူကဆိုပါတယ်။အကြောင်းတရားတွေကြောင့်ငញ្ញံရေးဖြစ်စဉ်မှာတနက်ကင်ထားတဲ့အမျိုးသားတွေအချင်းချင်းကြားမှာသာဆွေးနွေးပွဲလုပ်နေရတာဖြစ်တယ်လို့ Greg ကဝေဖန်ပါတယ်။ငញ្ញံရေးဖြစ်စဉ်မှာအမျိုးသမီးတွေအနည်းဆုံး30ရာခိုင်နှုန်းပါဝင်သင့်တယ်လို့ကုလသမဂ္ဂကြားမှဒန်းတူရေးဆိုင်ရာအဖွဲ့ကအကြံပြုထားပေမဲ့လက်တွေ့မြန်မာငញ្ញံရေးဖြစ်စဉ်မှာတော့အမျိုးသမီးပါဝင်မှုက30ရာခိုင်နှုန်းအောက်မှာသာရှိနေသေးတယ်လို့ဆိုပါတယ်။တိုင်းသားနိုင်ငံရေးပါတီတွေဟာငញ្ញံရေးလုပ်ငန်းစဉ်မှာထိရောက်တဲ့ပါဝင်ခွင့်မရတာကြောင့်တိုင်းရင်းသူတွေဟာအမျိုးသမီးဖြစ်နေတာကတကြောင်တိုင်းရင်းသားပါတီရဲ့အဖွဲ့ဝင်ဖြစ်နေတာကတကြောင်ကြောင့်ငញ្ញံရေးမှာပါဝင်ခွင့်ရဖို့ကိုတောင်ဝေးနေသေးကြောင်းဆောင်းပါရှင်ကဆိုပါတယ်မြန်မာနိုင်ငံလူဦးရေစုစုပေါင်းရဲ့52ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ပေမဲ့ NLD အစိုးရလက်ထက်ပြည်ထောင်စုလွှတ်တော်တဲ့အမျိုးသမီးပါဝင်မှုက10ရာခိုင်နှုန်းကျော်ကျော်သာရှိနေသေးပြီးတိုင်းနယ်ပြည်နယ်လွှတ်တော်တွေမှာ 6.9 ရာခိုင်နှုန်းသာရှိကြောင်းဒါပေမဲ့အဲ့ဒီပမာဏကအရင်ဦးသိန်းစင်အစိုးရလက်ထက်နဲ့ဆိုင်းရင်2ဆ3ဆနီးပါးတိုးပွားလာကြောင်းဆောင်းပါရှင်ကဆိုပါတယ်အပြည့်စုံကိုတော့ဒီဇင်ဘာလ9ရက်နေ့ထုတ်မြန်မာ Times အင်္ဂလိပ်သတင်းစာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်တော်ရှင်များရှင်ဒါမဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့ခွင့်ရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့ရတအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့ခွင့်ရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲဒီမိုကရေစီထွန်းကားရေးကိုဘလို့လူတွေဘလို့အရာတွေကအဟန့်အတားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်တော်ဒါရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
ဒါမဲ့စနေည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လနာတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့နဲ့တင်ပြမယ့် idiom အသုံးကတော့
Street smart.
So that's it. It's a long time. S-T-R-E-E-D street. Ga lan S-M-A-R-T smart. Ga nyan kao na temye da. So that Squite kulun ye da yai di be ga ro lan dwi ne patte lu nyan kao na bo shin. Tamyang aphi no nyan kao lu lan dwi go mami de lu tin zia shi be me lu edi lu de be miu mo hou ba wu. idiom ဆိုရဲတော့ဘိုက်ဒီပဲကနေစဉ်ဘဝတလျှောက်လုံးရှောက်လောင်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအားတာမတုံးတာပေါ့ရှင်ဒီတော့ကတော့အမေရိကန်စကားပြောမှာအသုံးများတယ်ရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတဲ့လူဘေးတွေရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
အကင်းပါသူလူရည်လေသူသွားတတ်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းတင်ဆက်တဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာအကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာမျက်မှောက်ရေးရာတုံသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မြန်မာမျက်မှောက်ရေးရာအစီအစဉ်မှာတော့အကျန်းဖက်ပတိဖကတွေကြောင့်တည်ငြိမ်အေးချမ်းမှုနလန်းမထူနိုင်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်ပတ်သက်ပြီးအထူးသဖြင့်နိုင်ငံတကာသတင်းမီဒီယာတွေရဲ့ရေးသားတင်ပြချက်တွေကိုဒေသခံတွေအပါအဝင်မြန်မာနိုင်ငံတွင်းကလူတော်တော်များများကဘဝင်မကျဖြစ်နေကြတာတွေ့ရပါတယ်။ဘာကြောင့်ဒီလိုဖြစ်ရလဲဆိုတဲ့အကြောင်းမကြသေးမီကအဲ့ဒီဒေသကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းကအက်ဒီတာကိုကျော်ကျော်သိန်းကတွေးဆထားပါတယ်။ကိုကျော်ကျော်သိန်းနဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားတဲ့ပထမပိုင်းကိုနားဆင်နိုင်ပါပြီ။
ကိုကျော်ကျော်သိန်းခင်ဗျာအခုမြန်မာနိုင်ငံရဲ့အဓိကစိန်ခေါ်မှုပြဿနာကြီးဖြစ်တဲ့ရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်း VOA ကိုစားပြုပြီးတော့သတင်းသွားယူတဲ့အခါမှာအရင်တုန်းကပို့ခဲ့တာနဲ့လည်းထူးခြားတာကိုတွေ့ရပါတယ်ကိုကျော်ကျော်သိန်းပို့တာထူးခြားတယ်ဆိုတာပြည်သက်တွေရဲ့တုံ့ပြန်မှုကိုကျွန်တော်ကြည့်တော့အခါကျတော့သူကဒီတကြိမ်တော့မျှတတယ်နှစ်ဖက်အမြင်ကိုပို့တယ်ဆိုတဲ့သုံးသပ်ချက်မျိုးအများကြီးတွေ့ရပါတယ်ကျွန်တော်ဂုဏ်ယူပါတယ်ဆိုတော့ကျွန်တော်သိချင်တာကအဲ့ဒါဘာကြောင့်လဲအရင်တုန်းကသတင်းယူကြတဲ့သတင်းတောက်တွေဟာဒီလိုနှစ်ဖက်အမြင်ကိုလွတ်လွတ်လပ်လပ်မေးခွင့်ကြုံခဲ့ကြရလားဘယ်လောက်ထိလွတ်လပ်မှုရှိခဲ့သလဲအခုနဲ့အဲ့ဒါကိုနဲ့နှိုင်းချပြီးပြောပြပါလားခင်ဗျာအရင်သတင်းတောက်တွေသွားခဲ့ရတဲ့အတွေ့အကြုံဟုတ်ကဲ့
ဟုတ်ကဲ့ဒီရခိုင်ခီးစဉ်ကကျွန်တော်တို့ကမြမပြည်ကိုတာဝန်နဲ့ပြန်လာတဲ့ခီးစဉ်တွေတိုင်းမှာအခုရခိုင်ခီးစဉ်ကကျွန်တော်တို့ပထမအဦးဆုံးခီးစဉ်ပါရှိမှာတော့ကျွန်တော်တို့ဌာနကသတင်းတောက်တွေသွားပူပါတယ်တခြားသတင်းတောက်အများကြီးလည်းပဲဒီအစိုးရကအစီအစဉ်ပေးတဲ့ဒီနေရာပြင်သူတို့ပြောရဆိုရင်တော့ escorted media trip ပေါ့လေအစိုးရကဥဆောင်အစီအစဉ်ပေးပြီးတော့အစိုးရတာဝန်ရှိသူတို့ပြင်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကအဖွဲ့ခေါင်းဆောင်ဖြင့်လိုက်ပါပြီးတော့သွားတဲ့ခီးစဉ်ကဒီတစ်ချိန်မဟုတ်ပါဘူးအချိန်မလောက်ဆိုတော့လက်ရှိကျွန်တော်လက်ထက်မှာစီးရင်မရှိလို့ပါဒါကပထမဆုံးအချိန်တော့မဟုတ်ပါဘူးတခြားသတင်းမီဒီယာသမားတွေတပေါ့လေကျွန်တော်တို့တော့ပထမဆုံးဖြစ်မှာဆိုတော့ကျွန်တော်သိထားသလောက်ကျွန်တော်နားလည်ထားသလောက်အစိုးရကစီစဉ်ပေးတဲ့ခီးစဉ်တွေတိုင်းမှာအစိုးရကလိုက်ပို့တဲ့နေရာတွေပေါ့လေအဲ့ဒီနေရာတွေကိုပဲသတင်းသမားတွေကသွားရတာပါအဲ့ဒီခီးစဉ်တွေမှာကိုယ့်အစီအစဉ်နဲ့ကိုယ်ဟိုနေရာသွားမယ်ဒီနေရာသွားမယ်ကိုယ်ဖြတ်သွားမယ်ဒီဖြတ်သွားမယ်ဆိုပြီးတော့သွားလို့ရတဲ့အခြေအနေမဟုတ်ပါဘူးသွားလို့ရတဲ့အခြေအနေမဟုတ်ဘူးဆိုတာကခီးစဉ်ရဲ့အချိန်အကန့်အသတ်ကြောင့်ရောတခြားလူတွေပိုင်းဆိုင်ရာတွေအကြောင်းရောဖြစ်ပါလိမ့်မယ်အဓိကတော့အချိန်ကန့်သက်ကြောင့်ဖြစ်နိုင်ပါတယ်သို့သော်ကျွန်တော်နားလည်ထားသလောက်အရင်တုန်းကစီးစင်နေမှာလည်းပဲသွားကြပါတယ်အစိုးရကဒီနေရာသွားတယ်ဆိုနေအဲ့ဒီနေရာကနေပြီးတော့နည်းနည်းလေးဟလာဒီစီးစင်သွားတဲ့စီးစင်ရဲ့လမ်းကြောင်းပေါ်မှာပဲသွားတာတွေလည်းရှိပါတယ်ဆိုတော့လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့တော့ဒီအစိုးရလမ်းကြောင်းအတိုင်းစီးစင်ပေးထားတဲ့နေရာတွေကိုကျွန်တော်လည်းပဲဒီတိုင်းပဲသွားရတာပါပဲအရင်တုန်းကခီးစဉ်တွေမှာလည်းပဲဒီတိုင်းပဲသွားရတာပါပဲသွားတဲ့ရောက်တဲ့နေရာတွေမှာတော့လွတ်လွတ်လပ်လပ်ပြောစုမီးမြန်ခွင့်ရကြတာပါပဲအဲ့ဒီမှာတော့ဘာမှကန့်သက်ချက်မရှိဘူးလို့ပဲဟိုကျွန်တော်ပြောရမှာပါ
ဟုတ်ကဲ့ဆိုတော့အခုကိုကျော်ကျော်သိန်းသွားတဲ့အထက်မှာဆိုရပါဆိုကြသိနာမည်ကြီးနေတဲ့အင်းဒင်ကြီးပါကိုကျော်ကျော်သိန်းရောက်တယ်အရင်သတင်းနောက်တွေလည်းပဲပြည်တွင်းရောပြည်ပသတင်းနောက်တွေရောနိုင်ငံရာသတင်းနောက်တွေရောအဲ့ဒီကိုရောက်ကြမယ်လို့ထင်ပါတယ်သူတို့ကြတော့ရောနှစ်ဖက် community ရဲ့သဘောထားကိုမမေ့ခဲ့ရဘူးလားကိုကျော်ကျော်သိန်းကိုပြောကြတဲ့အထက်မှာသူတို့ကသတင်းနောက်တွေကိုတော့သိအတွေ့မခံကျင်တော့ဘူးလို့ပြောထားတာတွေ့ရပါတယ်ကိုကျော်ကျော်သိန်းအဲ့ဒီအခြေအနေလည်းပြောပြပါဦး
နှစ်ဖက်အမြင်မမေ့ကြဘူးလားဆိုတော့ရင်သတင်းတောက်တွေဘယ်လိုမျိုးသူတို့သတင်းတွေကိုမေးမြန်းပြီးတော့တင်ဆက်တယ်ဆိုတော့အကုန်လုံးတော့ဟိုကျွန်တော်ဒီအစီအစဉ်မှာပြောဖို့ရတော့ခက်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်ရောက်ခဲ့တဲ့အင်းတင်ရွာရဲ့အခြေအနေကျွန်တော်တွေ့ပြီးတော့မေးမြန်းခွင့်ရခဲ့တဲ့ကြီးရောအုတ်ချုပ်ရင်းမျိုးပေါ့လေဂျနက်ကြီးကတော့ကျွန်တော်မေးတဲ့ဟာကိုဟိုပြောဖို့ငင်းကြပါတယ်သူတို့မတည်ဘူးလို့အင်းတင်ရွာဖြစ်ဖြစ်နဲ့ပတ်သက်လို့သူတို့မတည်ဘူးအဲ့ဒီချိန်ကသူတို့ဖုန်းကြောင်းထဲမှာပေါ်အောင်နေရလို့ဆိုတဲ့အမှုနဲ့ဖြေကြပါတယ်ဆိုတော့အရင်သတင်းတော့တွေလည်းပဲဒီလိုမျိုးပဲလားသရံတူမေးခွန်းမျိုးလားသရံတူအခြေအနေမျိုးနဲ့ကြုံရလိမ့်မယ်လို့ထင်ပါတယ်ကျွန်တော်ကအင်းတင်ရွာကိုရောက်တဲ့ပထမဆုံးသတင်းသမားလည်းမဟုတ်ပါဘူးဒီရင်သတင်းသမားအများပြားရောပြပသတင်းသမားအများပြားရောအင်းတင်ရွာကိုအချင်းချင်းရောက်ဖူးပါတယ်ဒီရင်ပြပသတင်းသမားတွေတွားကြတဲ့အချိန်တွေမှာကျွန်တော်အခုမေးမြန်းတာအရာကျွန်တော်ရတဲ့အတွေ့ခံစားချက်ပေါ့လေအဲ့ဒါတော့ဗာလဲဆိုတော့သူတို့အင်းနီယောကိုသွားတယ်အင်းနီယောကကြီးရွာသူကြီးရွာသားတွေနဲ့နေတယ်အ နောက်ဆုံးကျွန်တော်တို့အင်းနီရောမှာဟလာမွတ်စလင်တွေကတတ်လိုက်တယ်လို့ဆွဆွဲတဲ့ဥမောင်းနေရဲ့အမျိုးသမီးလေးပဲသတင်းမီဒီယာသမားတွေနဲ့အချင်းချင်းတွေ့ပြီးတော့တွေ့ပြီးတော့နေနေတာရှိပါတယ်သို့တော့ဒီရွာသူရွာသားတွေရဲ့အခွေတွေရေပုံရခံစားချက်ကဘယ်လိုရှိသလဲဆိုတော့ကျွန်တော်တို့ကိုကြည့်ရအောင်ချိုးရင်းမှုနဲ့နေနေတာကနေပြီးတော့ကျွန်တော်ခံစားရတာကဘာလဲဆိုတော့သူတို့ရောနဲ့ပတ်သက်ရင်သူတို့ရောကဖြစ်တဲ့နဲ့ပတ်သက်ရင်နိုင်ငံတကာသတင်းမီဒီယာတွေဒီသတင်းမီဒီယာတွေရဲ့လို့တော့ကြည့်ရအောင်ချိုးမှုကမပြောပါဘူးသူတို့ရောနိုင်ငံတကာသတင်းမီဒီယာကိုတကယ်ရင်းနှီးပြီးတော့ပြောပါတယ်သူတို့ရဲ့စိတ်ဝင်စားမှုကတခုပဲရှိတယ်အဲ့ဒါကတော့ဘာလဲဆိုတော့မွတ်စလင်ဆယ်ဦးကိုမြန်မာလူ့ကျုံရေးတပ်ဖွဲ့တွေနဲ့ဒီဒေတာကန်ဆော်လာတွေကဟိုတပ်ပစ်လိုက်တဲ့ကိစ္စကိုပဲသူတို့ကစိတ်ဝင်စားတယ်အဲ့ဒီကိစ္စတွေကြံဖြစ်ပြက်သွားတဲ့ကိစ္စတွေကိုသူတို့စိတ်ဝင်စားဘူးဥပမာကြောက်ချုံမှုကျွန်တော်ပြောတာပေါ့လေသူကပြန်နေတယ်မကြသေးခင်ကကျွန်တော်စိတ်မတိုင်ခင်မကြသေးခင်ကလာသွားတဲ့နိုင်ငံတကာသတင်းမီဒီယာတခုကိုသူကပြန်နေတယ်သူတို့ရွာသားဥမုံနေတခါသိသလားဆိုတော့အဲ့ဒီမီဒီယာကမသိဘူးလို့ဖြစ်တယ်တခါကိုဘက်မှာဟိန္ဒူရွာသားတွေအသက်ခံရတာကိုသိသလားမသိဘူးလို့ဖြစ်တယ်ဆိုတော့သူကပြောတယ်ကျွန်တော်စိတ်မကောင်းဘူးလို့ကျွန်တော်ပြောပါတယ်ဆိုတော့သူတို့ရဲ့အထွေထွေရေပုံညခံစားချက်ကဘယ်လိုဖြစ်သွားလဲဆိုတော့လာတဲ့သတင်းမီဒီယာတွေဒီသူတို့စိတ်ဝင်စားတဲ့ကိစ္စသူတို့သိချင်တာတခုပဲရှိတယ်မွတ်စလင်၁၀ယောက်အသက်ခံရတဲ့ကိစ္စကိုစိတ်ဝင်စားတယ်ကြံတဲ့ဝင်းဝိုင်းကလူတွေခံစားရတာတွေ့ကြုံရတာတစ်ဖက်ခံရတာအဲ့ဒါတွေကိုစိတ်ဝင်စားဘူးသိလည်းမသိဘူးအဲ့တော့သူတို့ရဲ့သတင်းကိုလူတင်ပုံသတင်းတင်ဆက်ပုံဟလာသတင်းပြောပုံတွေတစ်ဖက်ဆောင်နေဖြစ်တယ်ဆိုတဲ့ရေပုံညခံစားချက်မျိုးရှိတဲ့သဘောမျိုးကျွန်တော်ပြောကြပါတယ်။အဲ့ဒါကကြေးရွာဥချုံမှုပြောတာပြင်ကျွန်တော်ခုနပြောသလိုဟိုကျန်တဲ့ရွာသားတွေငင်းဆန်တာကလည်းပဲဒီချက်ကိုထင်ရပါတယ်ခင်ဗျာ
။နောက်တစ်ခုကိုကျော်ကျော်သိန်းပို့တဲ့သတင်းထဲမှာနောက်ကျွန်တော်တစ်ခုသတိထားမိရဲ့ဒီဒုက္ခသည်တွေပြန်လာရေးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းတော်တော်များများထဲမှာဘယ်သူမှပြန်မသွားခြင်းဘူးသွားမဲ့အစားကိုကိုပဲသက်စေလိုက်မယ်။ဘာညာဆွဲသတင်းတွေဒါအပြင်းထန်ကြားနေရပါတယ်။အခုကိုကျော်ကျော်သိန်းရောက်သွားပြီးသတင်းပို့တော့သတင်းယူတော့ပြန်လာခြင်းနဲ့လူတွေရဲ့ဆန္ဒကိုလည်းကြားရတယ်ဆီရတယ်ဆိုတော့အဲ့ဒီကိစ္စမှာရောအဲ့ဒီကျန်တဲ့သတင်းသမားတွေအနေနဲ့အထူးသဖြင့်နိုင်ငံတကာသတင်းသမားတွေအနေနဲ့နှစ်ဖက်ကိုမချင်းကပ်ခက်လေတာလားအင်းနေကိစ္စလိုပဲသူတို့စိတ်ဝင်စားရရွေးပြီးလှုပ်သွားလေသလားဆိုတာလည်းကျွန်တော်သိချင်ပါတယ်ခင်ဗျာ
ဟုတ်ရေပုံရပြောရမယ်ဆိုရင်တော့နိုင်ငံတကာသတင်းမီဒီယာတွေရဲ့ချင်းကပ်မှုကကိစ္စရဲ့တစ်ခုဒီအပေါ်ကိုပဲအာယုံဆိုင်ပြီးတော့ချင်းကပ်ပုံကြရတယ်လို့ကျွန်တော်အဲ့လိုရေပုံရကျွန်တော်ကိုယ်တိုင်တွေးမိပါတယ်။ဘာကြောင့်ပြန်မလာခြင်းကြတာလဲ။ပြန်မလာဖို့အတွက်ပြန်မလာခြင်းကြတဲ့အတွက်ပဲအခြေအနေတွေရှိတယ်လေဆိုတာကိုပဲသူတို့အာယုံဆိုင်ပြီးတော့ဟလာပြန်လာခြင်းတဲ့လူတွေရှိတယ်။အစိုးရတော်ဝင်ရှိသူတွေဘက်ကလည်းပြောထားတာထက်ကတည်းလည်းရှိပါတယ်။ဟလာပြန်လာခြင်းတဲ့ဒီဘက်မှာစီးပွားရေးလုပ်ငန်းဆင်ခုတော်ချင်းရှိတဲ့လူတွေကပြန်လာခြင်းတဲ့အဲ့လူတွေရဲ့စီရင်ဘင်္ဂလားဒေ့ရှ်ကပြုစုတဲ့အချိန်မှာမပါဘူး။တခါHindu သဘေသွားတဲ့ Hindu ကြီးတော်သားတွေရှိတယ်အဲ့လူတွေပြန်လာခြင်းနဲ့အဲ့လူတွေဆင်းနေမှာပါဘူးဆင်းနေမှာပါတဲ့လူတွေကပြန်မလာခြင်းနဲ့လူတွေပဲပါတယ်ဆိုပြီးတော့မြန်မာဆိုတာတော်ဝင်ရှိသူတွေကလည်းထက်ကလည်းပြောထားပါတယ်ဆိုတော့ကျွန်တော်ကအဲ့ဒီအချက်ကိုခေါင်းနဲ့တွင်းပြီးတော့အဲ့ဒီကိစ္စကိုကျွန်တော်ကနေတာပါနိုင်ငံတကာသတင်းမီဒီယာတွေရဲ့အာရုံစိုက်မှုမှာသူတို့ရဲ့သတင်းတင်ပြဖို့နေဆက်ပုံမှာတော့ပြန်လာခြင်းနဲ့လူတွေရှိသလားမရှိဘူးလားဆိုတာမျိုးကိုသတင်းတင်ပြတာနေပြီးတော့မရှိတဲ့လောက်ပေါ့ဒီနေပြီးတော့ပြန်မလာခြင်းဘူးပြန်မလာခြင်းရတဲ့အကြောင်းရင်းမှလည်းပဲဒီပဲအစိုးရကလူတို့ရေးချေနေ NDC ကကိစ္စတခါသူတို့ရဲ့အခွင့်အရေးအပြည့်အဝမရတာဆက်ပြီးအရိယာကိုပဲဇောင်းပေးပြီးတော့ဟိုတင်ပြတဲ့သဘောမျိုးကျွန်တော်လည်းပဲနိုင်ငံတကာတရားဝင်ဖတ်တဲ့ချိန်မှာအဲ့လိုပဲတွေ့ရပါတယ်ဆိုတော့နောက်တစ်ခုကလည်းပဲကျွန်တော်တင်ပြတဲ့အထက်မှာပါတယ်ဟလာပြန်လာခြင်းတွေလည်းရှိတယ်ဆိုတာလည်းပဲကျွန်တော်တို့ဘက်ကဟို safe side ပေါ့လေအကောက်ဝဲတတိကျကျကိုယူပြီးတော့ဟိုရထားဘူးလားကြာကြာကျွန်တော်တို့အခြေခံကြာကြာပြောရမယ်ဆိုရင်တော့ဒါကကျွန်တော်ခရစ်တုမင်းမြန်ခဲ့တဲ့ကိုယ်တဘောနဲ့ကိုယ်ပြန်ဝင်လာတဲ့မွတ်စလင်တူကပြောတဲ့စကားပဲရှိပါသေးတယ်တကယ်တကယ်ကျတော့ဒုက္ခတဲ့စကားတွေကပြန်လာခြင်းနဲ့လူတွေကိုဟလာကျွန်တော်တို့တယောက်နဲ့ယောက်တို့မှုဒီထက်ပို့ပြီးတော့ခရစ်တုမင်းမြန်ကိုရမယ်ဆိုရင်ဒီဥစ္စာကပို့ပြီးတော့ဟုတ်ဤမဟုတ်ဤပို့ပြီးတော့ထင်ရှားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်အခုလက်ရှိကတော့ဒါမွတ်စလင်တူတည်းရဲ့အမြင်ကိုပဲကျွန်တော်ကတင်ပြခွင့်ရသေးတဲ့အခြေအနေပါအဲ့ဒီအခြေအနေကိုပဲဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပြည်တွင်းသတင်းမီဒီယာတချို့ကတင်ပြမှုဘိုင်းမှာအားနေခဲ့လေသလားလို့ကျွန်တော်တို့အဲ့လိုတော့စဉ်းစားလို့ရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကအဲ့ဒီဒုက္ခသည်တွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီကြပြီးတဲ့နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်ဘာညာဆိုရသက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးဘာညာသွားပြီးတော့ရှင်းပြနေရလဲတွေ့ပါတယ်ဒါနဲ့ပတ်သက်လို့လည်းနိုင်ငံတကာသတင်းတွေထဲမှာ ဒါလုံးဝစိတ်မချဘူးဘယ်လိုမဖြစ်ဘူးစသဖြင့်တစ်ချိန်လုံးပြောနေကြတာတွေ့ရပါတယ်အခုကိုကျော်ကျော်သိန်းမျက်မြင်ဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လှုပ်ထားတဲ့လှုပ်ဆောင်ချက်တူလည်းနည်းနည်းသုံးသပ်ပြောပြပါဦးခင
်ဗျဟုတ်ကဲ့ပါဟိုကျွန်တော်မြင်ရတာတော့လေဒီတောင်ပြူလက်ဝဲကျွန်တော်တို့တို့ကပုံလန်းခြေလန်းစခန်းတစ်ခုနဲ့ကျွန်တော်လက်ခံစခန်းတစ်ခုလက်ခံမယ်ထင်ပါကျွန်တော်တို့တောင်းခွင့်ရခဲ့တာကတောင်ပြူလက်ဝဲစခန်းပေါ့နော်ခြေလန်းကနေဝင်လာမယ်ငခုရစခန်းတော့ကျွန်တော်တောင်းခွင့်မရခဲ့ဘူးပေါ့တောင်ပြူလက်ဝဲစခန်းမှာကတော့ဒီပြင်ဆင်ထားတဲ့ဟာဒီကရေပုံအားဖြင့်ပြောမယ်ဆိုရင်အတော်လေးစနစ်တကျပြင်ဆင်ထားတဲ့ပုံရှိပါတယ်ဆိုတော့ကျွန်တော်လည်းအဲ့ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာဒီကိုနိုင်ငံကအဖွဲ့အစည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံကလာကြည့်သလားဆိုတော့အဲ့ဒီစခန်းတာဝန်ခံကိုယ်တိုင်ကကုလသမဂ္ဂအပါအဝင်သတင်းမီဒီယာတွေနိုင်ငံကအဖွဲ့အစည်းတွေလာကြည့်ကြတယ်ပြီးခဲ့တဲ့ကျွန်တော်တို့ဒီဂျပန်တွင်ပါပဲဒီအာဆီယံထရိုက်ကပေါ့ ASEAN ဝန်ကြီးအဖွဲ့ကလည်းပဲလာမယ်လို့သူပြောပါတယ်တကယ်ရောမြောတော့ကျွန်တော်အတိအကျမပြီးနိုင်ပါဘူးဆိုလာကြည့်ထားကြရဆိုတော့အခြေအနေကိုသူတို့ကျွန်တော်တွေ့သလိုပဲသူတို့တွေ့မှာပ
ါဦးကျော်စန်းသာတင်ဆက်သွားတဲ့မြန်မာအရေးသုံးသပ်ချက်ကိုနှားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီမြန်မာနိုင်ငံအလဲပိုင်းကကဗျာဆရာမျိုးတေစာမောင်ကသူရဲ့ယုံကြည်ရာဒီကိုပရိသတ်ကိုပြောပြမှာဖြစ်ပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါ
ကြရည်ဒီအောင်နေနေရောဟိုကျောင်းဆရာကျောင်းနေနေရောဆိုရင်တော့ဟိုစာပြနာရောကြရည်ရာရောဟိုနိုင်ငံရေးလုပ်နေတာပါပဲဘာလို့လဲဆိုတော့ဟိုတိုင်းပြည်တစ်ခုကိုတည်ဆောက်တဲ့နေရာမှာအခါမှလဲကလေးတွေကိုဒီတိုင်းပြည်ကဘလို့ပုံစံမျိုးဘလို့ဇလုံးချက်မျိုးဘလို့အိမ်မက်မျိုးနဲ့ဖြစ်လာမဲ့တိုင်းပြည်ဆိုတာကိုပြောနေရသလိုကြရဲမှာလဲကျွန်တော်တို့ကဟိုဘလို့တိုင်းပြည်မျိုးမှာဒီကြရဲရေးခဲ့တဲ့ဘလို့လူဖွဲ့စည်းမှာဒီကြရဲရေးခဲ့တဲ့ဘလို့နာကျင်မှုမှာဒီကြရဲရေးခဲ့တဲ့ဘလို့ပျော်ရွှင်မှုမှာဒီကြရဲရေးခဲ့ဆိုတော့ပြဖို့အတွက်ကျွန်တော်ကြရဲရေးရလို့ကြရဲဆရာတယောက်နေနေရောဟိုကျောင်းဆရာတယောက်နေနေရောဒီကိစ္စရတဲ့နေရာမှာအဲဒီတရားတစ်ခုဝေဒနာတစ်ခုရဲ့ကိုတုံးပြီးတော့တို့တို့ကကလေးတွေကိုစာသင်ရတယ်လားသူပဲနောက်တစ်ခေတ်မှာကြရားဖတ်မှတ်လူတွေအတွက်တို့တော့ဒီတစ်ခေတ်မှာကြရားဖတ်မှတ်လူတွေအတွက်ကြရားရေးရတယ်နောက်တစ်ခုကကျွန်တော်ကကြရားဘာလဲကျွန်တော်ပြောနေတဲ့လေလှုပ်ဆောင်နေတဲ့အခါမှာဘာလို့ ਆ လဲဆိုတော့ဒီဘလို့ကြရားလေးဘာသာပြန်မလဲဆိုတာကိုကျွန်တော်စဉ်းစားရတယ်အဲ့လိုစဉ်းစားတဲ့အခါမှာဒီတိုင်းပြည်အတွက်လိုအပ်တဲ့ဒီအရက်ဒီသားမှာလိုအပ်နေတဲ့ကြပြာပိဋကသို့မဟုတ်ကြပြာအမျိုးအစားတွေကိုတော့ကြပြာပြန်ပြီးဘာသာပြန်ပြီးနေတယ်။အဲ့ဒီအခါမှာကဘာမှာတယောက်တယောက်မတည့်တဲ့သို့မဟုတ်မညွတ်တဲ့မတည့်တဲ့အဖွဲ့အစည်းတွေဖြစ်ကောင်းဖြစ်မဲ့ကျွန်တော်နိုင်ငံမှာလိုအပ်တဲ့ကြပြာအမျိုးအစားဆိုရင်ကျွန်တော်ကြပြာပြန်ပြီးနေပါလေ။အဲ့တော့ပြန်ချုပ်မယ်ဆိုရင်ကျွန်တော်တို့ကကြပြာဆရာတယောက်အနေနဲ့ကြပြာဘာသာစကားတယောက်အနေနဲ့ပြောရမယ်ဆိုရင်ဒီနိုင်ငံဒီဒေသဒီတိုင်းပြည်မှာကြပြာအရာဘယ်လိုများညှို့ကြမလဲကြပြာအရာဘယ်လိုများရှေ့မှာတာယာဖြောင်းယူတဲ့တိုင်းပြည်ကူတည်ဆောက်မလဲဆိုတာကိုရည်ရွယ်ပြီးတော့ကြပြာအလုပ်ကိုလုပ်တယ်အလားတူပဲဒီကြပြာကိုတုံးပြီးတော့ဒီကြပြာကိုအတုံးချပြီးတော့ဒီကြပြာကိုဟိုဟိုကျုပ်စုပြတာပြင်ကြပြီးတော့ကျွန်တော်တို့ကလေးတွေကိုပြင်ကြရင်းနဲ့တိုင်းပြည်အတွက်ကြပြာကိုချိမဲ့လို့တဲ့အလို့ပညာရှိရလို့တဲ့ကလေးတွေဖြစ်အောင်ပြင်ပေးရင်းနဲ့အဲကြပြာဆရာဘွားနဲ့ဘာသာပြန်ဆရာတယောက်ဘွားနဲ့ကြပြာဆရာတယောက်ဘွားနဲ့ကျောင်းဆရာတယောက်ဘွားနဲ့ရှင်ရုံကြီးကြီးပဲရှေ့ကိုဆက်သွားနေတယ်အစားအမြိုင်းမျော်လင့်မအောင်တိုင်းပြည်အတွက်ဒီလူဖွဲ့စည်းအတွက်စာရတဲ့အပူပင်ကင်းမဲ့တဲ့အမေရိကရဲ့တားချော့ဒေးဆိုနိုင်တဲ့တိုင်းပြည်တစ်ခုဖြစ်အောင်ဒါကျွန်တော်စာတင်ပါတယ်ကျွန်တော်ကြပြာရေးပါတယ်ကျွန်တော်ကြပြာပုံမှန်ပြန်ပါတယ်ဒါကျွန်တော်ယုံကြည်ရပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ကြပါစရာမျိုးတေစာမောင်ရဲ့သူယုံကြည်ရာကဏ္ဍကိုနှာဆင်ခဲ့ရတာပါခင်ဗျာသောရရှိများခင်ဗျာမကြာခင်မှာ2018ဒီခုနှစ်ကြီးအကုန်ဆုံးတော့မှာဖြစ်ပါတယ်ကျွန်တော်တို့ VOA ကနေပြီးတော့သောရရှိနေအတွက်ပြက်ကြင်လက်ဆောင်တွေကိုလည်းပေးနေပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျွန်တော်တို့ VOA ရဲ့2019ပြက်ကြင်မှာတွေ့နိုင်ပါတယ်TVO ရဲ့မြတ်တာလက်ဆောင်ပြက်ကြင်လိုချင်တယ်ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြက်ကြင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုယ့်နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
် VOA ကိုစာရေးသားပြီးတော့ VOA ရပြက်ကြိန်တွေကိုလည်းတောင်းခံနိုင်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ website ပေါ်မှာလာရောက်ကြည့်ရှုဖတ်ရှုနားဆင်လို့ရတယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ဒီကနေ့ညနေပိုင်း VOA ရဲ့ထုတ်လွှင့်ချက်တွေကိုတော့လိုင်းလုံးမီတာ19925တို့မှာဖမ်းယူနားဆင်နိုင်ပါတယ်မကြာခင်မှာအစီအစဉ်လေးပြီးဆုံးတော့မှာဖြစ်ပါတယ်အဲဒီအစီအစဉ်ပြီးဆုံးခင်မှာအခုတော့သတင်းအချင်းချုပ်ကိုဦးကျော်စံသားကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ
်42ဦးမြောက် American သမ္မတ George Herbert Walter Bush ရဲ့နိုင်ငံတော်ဇာပနာအခမ်းအနားမှာနိုင်ငံရေးအရာအချိန်ကာလဆယ်စုနှစ်နဲ့ချီပြီးအလှမ်းကွာနေသူတွေလောလောဆယ်သဘောကွဲနေသူတွေအတူတူကတက်ရောက်ခဲ့ကြပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ဟာသမ္မတဟောင်းအိုဘားမားတို့ဇနီးမောင်နှံကိုလက်ဆွဲနှုတ်ဆက်ပေမဲ့ကလင်တန်တို့ဇနီးမောင်နှံကိုတော့လက်ဆွဲနှုတ်ဆက်ခြင်းမရှိခဲ့ပါဘူး။ဒါ့အပြင်သူဟာအစင်လာအတိုင်းကွလွန်သူသမ္မတရဲ့နိုင်ငံတော်ဇာပနာအခမ်းအနားမှာလက်ရှိသမ္မတအနေနဲ့မင်ခွန်းပြောကြားခြင်းလည်းမရှိခဲ့ပါဘူး။သမ္မတကြီးဘုရှေရုတ်လက်ကတော့အခုချိန်မှာ Texas ပြည်နယ် Houston မြို့ကိုရောက်ရှိတော့ပါပြီ။ St. Martin's Episcopal ဘုရားကျောင်းမှာတညရနာပြီးကြဗရင်းနေမှာဝတ်ပြုဆုတောင်းပွဲတရားကျင်းပမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ Texas A&M Texowim သမ္မတ George H.W. Bush စာကြည့်တိုင်းမှာမနစ်ကကွယ်လွန်သွားခဲ့တဲ့သူရဲ့ဇနီးတဲ့ Barbara Bush နဲ့ကလေးဘွားတို့ကသွေးကင်ဆာနဲ့ကွယ်လွန်သွားခဲ့တဲ့သမီး Robin Bush တို့နှစ်ဖေမှာဂူသွင်းသကြိုမှာဖြစ်ပါတယ်။ဂျပန်ကန်လွန်ပင်လယ်ပြင်မှာအမေရိကန်မရင်းတပ်လေယာဉ်နှစ်ဆင်းပြတ်ကျသွားတဲ့အတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေရပါတယ်။အခုခါမှာမရင်းတပ်သားတူကိုကယ်ဆယ်ရရှိပြီးဖြစ်ပြီးလေယာဉ်နှစ်ဆင်းကစုစုပေါင်း9ဦးပျောက်ဆုံးနေတဲ့ဖြစ်ပါတယ်။ Iwakuni Lidaska ကလေကျင်းရေးပြန်တန်းခဲ့ခြင်းပြတ်ကျသွားတဲ့လေယာဉ်နှစ်ဆင်းရဲ့အကြောင်းရင်းပြကြရတဲ့အကြောင်းကိုတော့ဥတည်မသိရှိရသေးပါဘူး။ဂျပန်နိုင်ငံမှာလောလောဆယ်အမေရိကန်စစ်သား5000ခန့်ရှိနေပါတယ်ခင်ဗျာ။ရင်းညာမွတ်စလင်တွေမြန်မာနိုင်ငံကိုချီတက်နိုင်အောင်ဘင်္ဂလားဒေ့ရှ်အစိုးရသွေးထိုးလှုံ့ဆော်နေရဆိုရက်ပြောဆိုချက်အတွက်မြန်မာအစိုးရဝန်ကြီးတူတောင်းပန်ရမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာသံမကြီးကိုမြန်မာသံမကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရုံးကိုခေါ်ယူပြီးတော့အခုလိုပြောကြခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါဦးကျော်စံသားကြီး။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်မှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်။ဒီမနက်ပိုင်း VOA အစီအစဉ်လေးကိုမနက်6:00နာရီ9:00နာရီထိလိုင်းလူမီတာ30 40 48နဲ့လိုင်းလာ190တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်နေမြတ်အားလုံးပျော်ရွှင်ပွဲရနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.